Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ28ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါရယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာတိုက်ပွဲတွေပြင်းထန်နေရကိုကုလသမဂ္ဂကစိုးရိမ်နေပါတယ်။မူဆယ်105မိုင်မှာလက်နက်ကြီးကြီးကျရောက်လို့လူ3ဦးသေဆုံးခဲ့ပါတယ်။အင်ဒိုနီးရှားတပ်ကတူចောင်းသားတွေကရိုဟင်ဂျာဒုက္ခသည်စခန်းကိုဝင်ရောက်စီးနင်းခဲ့ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးသတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်နှစ်သက်ကူအထူးအစီအစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အစိုးရကိုစစ်တပ်ကနေဖြုတ်ချပြီးတော့အာဏာသိမ်းယူခဲ့တာ၃နှစ်ပြည့်လူနီးပါးရှိနေတဲ့အချိန်2023ခုနှစ်တစ်ခုလုံးမြန်မာနိုင်ငံရဲ့အခြေအနေအရရက်ကဘယ်လိုများရှိနေပါသလဲဆိုတာကိုတော့
ဆိုနိုင်ငံရေးအဖြစ်တော့ပုံမှန်မဖြစ်လာနိုင်သေးပါဘူးတိုက်ပွဲတွေကလည်းပြင်းထန်နေတယ်ဆိုစီးပွားရေးကလည်းပဲအဲဒီနိုင်ငံရေးအခြေအနေပုံမှန်မူတည်ပြီးတော့နိုင်ငံရေးစီးရေးပုံမှန်မူတည်ပြီးတော့ဆက်လက်ကြဆင်းနေမှာသာဖြစ်ပါတယ
်ဦးကျော်စန္ဒာရဲ့အာဏာသိမ်း၃နှစ်မြောက်လွှမ်းခြုံတုံ့တက်ချက်အထူးဆွေးနွေးခဲ့မှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာတော့သခိုင်းတိုင်းဟ ோம் လင်းမြို့နယ်ကစီးရေးအရာမဟာပြူဟာကြတဲ့ရွှေပြည်မြို့ကိုကာကွယ်ရေးတပ်တွေသိမ်းပိုက်ပြီးတလအကြစစ်ကောင်စီဘက်ကပြန်ပြီးတော့ထိုးစစ်ဆင်လာနေတဲ့အခြေအနေသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Generation Z Christmas အထူးစီစဉ်အားကစားကဏ္ဍနှစ်သက်ကူအထူးစီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်မှာမြေပြင်ထိုးစစ်ဆက်ပြီးတိုးချဲ့သွားမယ်လို့အစ္စရေးအရာရှိတွေပြောဆိုထားပြီးတဲ့နောက်လေကြောင်းကနေလည်းဆက်လက်ပြီးတော့ထိုးစစ်ဆင်နေတဲ့အတွက်အရက်သားတွေဘေးကင်းလုံခြုံရေးကိုကုလသမဂ္ဂကစိုးရိမ်နေပါတယ်။ဒီနေ့တိုက်ခိုက်မှုတွေမှာမြေပြင်ကရောဝေဟင်ကပါအစ္စရေးဘက်ကထိုးစစ်ဆင်နေတာပါဟာမတ်စ်သွေးကြွတွေကိုချိန်မုံမှုပိတ်မတ်ထားတဲ့ဂါဇာကမ်းမြောင်ဒေသကိုအဓိကထားပိတ်မတ်ထားတိုက်ခိုက်နေတာပါ။ဂါဇာတောင်ပိုင်းမှာရှိတဲ့ခန်ယူနစ်ဒေသကိုပြောင်းပြီးတိုက်ခိုက်ပြီးတဲ့နောက်မှာလည်းအခုဂါဇာအလယ်ပိုင်းဒုက္ခသည်စခန်းတွေရှိတဲ့နေရာတွေကိုဆက်ပြီးတိုက်သွားမယ်သဘောမျိုးအစ္စရေးအရာရှိတွေကဒီသတင်းပတ်တွင်တော့အချက်ပြီးပြောဆိုလာပါတယ်။ဂါဇာမှာနေထိုင်တဲ့သူတော်တော်များများတိုက်ပွဲတွေကြောင့်နေအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတော့အစ္စရေးဘက်ကစစ်ရေးတိုးမြင့်လာမယ်လို့ကြေညာထားတဲ့အတွက်ထွက်ပေါက်တွေတိုးဝှေ့ရှာနေရတယ်လို့ယာယီအမိုးကာရီအောက်မှာဖြစ်တယ်လို့နေနေကြရပါတယ်။ဂါဇာအလယ်ပိုင်းမှာခရစ်စမတ်မတိုင်ခင်တည့်ရက်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ100ကျော်သေဆုံးခဲ့ပြီးအခုလည်းဆက်ပြီးတိုက်ခိုက်နေတဲ့ပေါ်ဆိုရင်တဲ့အကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Safe Maganku ကမနေ့ကပြောဆိုခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံထဲကိုရုရှားဘက်ကတိုက်ခတ်ရေးအဝေးထိန်ဒရုန်းယာဉ်46စင်းနဲ့ညာရင်းချင်းတိုက်ခိုက်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းကာကွယ်ရေးတပ်တွေကရုရှားဒရုန်းယာဉ်32စင်းကိုဖျက်ဆီးလိုက်ပြီးတော့ကျန်တဲ့ဒရုန်းယာဉ်တွေကအများစုကတော့ခါပ်ဆန်မြို့ရဲ့ရှေ့တန်းစစ်မြေနပြင်နေရာတွေကိုဆက်ပြီးတော့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ခါဆန်မြို့ဒေသခံတွေကိုကယ်တင်ဖို့စောင့်နေတဲ့ယထာတစဉ်ရုရှားဘက်ကဒုံးကျည်ကိုထိမှန်ခဲ့ကြောင်းကိုလည်းယူကရိန်းပြည်ထောင်ရေးဝန်ကြီးဤဟိုကလီမင်္ဂလာကပြောပါတယ်ဒီတိုက်ခဲမှုကြောင့်ရဲရရှိတအူးနဲ့အရက်သား၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်မနစ်အင်္ဂါနေ့တုန်းကလည်းခရိုင်းမီးယားဒေသမှာရုရှားရေတပ်တင်မော်တစင်းကိုယူကရိန်းတို့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးရုရှားဘက်ကတုံ့ပြန်တိုက်ခိုက်လာတာဖြစ်ပါတယ်နိုဗိုချာစကက်ရုရှားတင်မော်ကိုယူကရိန်းဘက်ကခရုစ်မဆိုင်ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ရှင်
ရုရှားကအနောက်နိုင်ငံကစီးပွားရေးပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ရေနံတင်ပို့မှုအားလုံးကိုတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့ခဲ့တယ်လို့ရုရှားဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာနိုဗက်ကဒီနေ့ပဲပြောလိုက်ပါတယ်ရုရှားဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကိုရှောင်ရှားတဲ့အနေနဲ့ရေနံစိမ်းတင်ပို့မှု90ရာခိုင်နှုန်းခန့်ကိုဥရောပကနေတရုတ်နဲ့အိန္ဒိယလမ်းကြောင်းကိုပြောင်းပြီးတင်ပို့ခဲ့တယ်လို့ဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာနိုဗက်ကနိုင်ငံပိုင်ရုပ်သံမှာပြောသွားတာပါ။ယူကရိန်းစစ်ပွဲကိုစတင်ခဲ့ပြီးတဲ့နောက်ပိုင်းရုရှားကိုအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေမစခင်ကတည်းကအာရှပစိဖိတ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးကိုထူထောင်ထားပြီးဖြစ်တယ်လို့ဥရောပနဲ့အမေရိကန်ကလုပ်ခဲ့တဲ့ပိတ်ဆို့ကန့်သတ်မှုတွေဟာရုရှားရဲ့စွမ်းအင်စီးဆင်းမှုကိုပြန်လည်ဥမော့အောင်လုပ်ပေးလိုက်တာပဲ တယ်လို့လည်းသူကပြောထားပါဗျ။ရုရှားကုမ္ပဏီ Novatek ဥဆောင်တဲ့သဘာဝဓာတ်ငွေ့ရေးစီမံကိန်း Arctic LNG 2ကိုပိတ်ဆို့အရေးယူဖို့ကိုအမေရိကန်ကပြီးခဲ့တဲ့လကပဲကြေညာခဲ့တာပါ။လက်ရှိမှာတော့ရုရှားကဥရောပကိုရေနံစိမ့်တင်ပို့မှုဟာမူလက40-45ရာခိုင်နှုန်းကနေ45ရာခိုင်နှုန်းထိသာကျဆင်းသွားပါတယ်။မိဖန်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရှေ့ယာကတော့45-50ရာခိုင်နှုန်းထိတိုးလာတယ်လို့အိန္ဒိယဘက်မှာလည်း40ရာခိုင်နှုန်းထိတိုးလာတယ်လို့ဒုတိယဝန်ကြီးချုပ်နိုဗက်ကပြောပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗုဒ္ဓညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။ရှမ်းမြောက်မူဆယ်105မိုင်ကုန်းသွေးစုံမှာရှိတဲ့မိုင်းယူကြီးရွာမှာဒီဇင်ဘာ26ရက်မနေ့ကလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ဒေသခံ3ဦးသေဆုံးခဲ့တယ်လို့ရှမ်းမြောက်လူမှုကူညီအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ
်။မိုင်းယူကတော့လက်နက်ကြီးကြားရောက်ပောက်ကွဲတဲ့လက်နက်ကြီးလည်းတော့မသိဘူးလား။ခမင်းဆိုင်ကိုကြားတယ်တဲ့လူအောင်ပြေတယ်လေယောက်ကဟိုပေါ်ဆွံ့ရတယ်ဆိုတဲ့အင်ဂျင်ထွက်လို့ရှိရင်နေကြည့်ပြီးနောက်ကြည့်ဟိုဘယ်ဖွဲ့မှမကြည့်ရနဲ့လမ်းပေါ်တက်တဲ့လူပါနဲ့အကုန်ပြက်နေတော့
တနင်္လာနေ့ကလည်းမူဆေနဲ့မိုင်းယူချာကတုန်ခံရွာကိုလေကြောင်းကနေလာရောက်ပစ်ခတ်ခဲ့တဲ့အတွက်တေဆုံဒဏ်ရာရသူတွေရှိနိုင်ပေမဲ့အဆက်အသွယ်လုပ်လို့မရတဲ့အတွက်ကြောင့်အခြေအနေမှမသိရပဲစိုးရိမ်နေရတယ်လို့လည်းပြောပါရယ်။ရှမ်းပြည်မြောက်ပိုင်းမူဆေတဝိုက်မှာဒီရပိုင်းအတွင်းမှာကြီးမားတဲ့တိုက်ပွဲတွေမရှိပေမဲ့လက်နက်ငယ်နဲ့အပြန်အလှန်ပစ်ခတ်တာမျိုးကတော့ရက်ဆက်ရှိနေတယ်လို့ဒေသခံတွေကပြောပါရယ်။နံပါတ2ကုတ်ခိုင်ကြောင်မဲလာရှုမှာလည်းမနေ့ကတိုက်ပွဲအချို့ရှိနေခဲ့ပြီးတော့စစ်ကောင်စီဘက်ကလည်းဂျက်လီရင်နဲ့ပစ်ခတ်ခဲ့တာတွေရှိကြောင်းညီနောင်မဟာမိတ်သုံးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းကလောက်ကင်မြို့ရဲ့နေရအများစုကိုတော့ MNDAA ကိုကန့်လက်နက်ကင်အဖွဲ့ကတင်ပိုက်ထားနိုင်ပြီလို့ဒေတာအခြေဆိုင်သတင်းတချို့ကရေးသားနေကြပါတယ်။လေရင်နဲ့ဘုံကျဲတာလက်နက်ကြီးပစ်ခတ်တာတွေကြောင့်လောက်ကင်မြို့ရဲ့နေရတော်တော်များများပျက်စီးနေပြီးလူသေဆုံးမှုတွေလည်းရှိနေတယ်လို့လူမှုကူညီအဖွဲ့တွေကပြောပါတယ်ရှင်။
ရခိုင်ပြည်နယ်ကရှေးဟောင်းယဉ်ကျေးမှုမြို့တော်ဖြစ်တဲ့မြောက်ဦးမြို့ပေါ်မှာတော့ရခိုင်တပ်တော်လို့ခေါ်တဲ့ AA နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတော့အရသာအနည်းဆုံး5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်မြောက်ဦးမြို့ပေါ်ကခရိုင်ရဲတပ်ရင်းကိုတင်ပိုက်လိုက်နိုင်ပြီလို့လည်း AA ဖွဲ့ကကြေညာပါရယ်စစ်ကောင်စီကမြို့ပေါ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေပျက်စီးသွားခဲ့ရကြောင်း AA ဘက်ကလည်းသတင်းထုတ်ပြန်ပါရယ်တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးလို့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့လည်းတရားအတည်ပြုနိုင်သေးပါဘူး။ကြောက်ဖြူမြို့နယ်မှာတရုတ်နိုင်ငံနဲ့ပူးပေါင်းအကောင့်ထဲဖော်မဲ့ရေနက်စိတ်ကန်စီမံကိန်းကိုအ мян ဆုံးအကောင့်ထဲဖော်နိုင်ရေးနောက်ဆက်တွဲစာချုပ်မှာလက်မှတ်ရေးထိုးတဲ့အခမ်းအနားကျင်းပတဲ့အကြောင်းကိုလည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့တွင်မှာပဲကရင်ပြည်နယ်နဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်နတ်တန်ခွေးမြို့ကစစ်ကောင်စီရဲ့တပ်စခန်းနဲ့ကင်းစခန်းတွေကို KNU PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်နေပြီးတော့မြန်မာစစ်တပ်ဘက်ကလည်းလေကြောင်းကနေတုံ့ပြန်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။အင်ဒိုနီးရှားအနောက်ဘက်အကြဆုံးပြည်နယ်ကယာနဲ့ချီတဲ့တက္ကသိုလ်ကျောင်းသားတွေဟာရိုဟင်ဂျာတွေနေထိုင်တဲ့ယာယီခိုလွန်ရွာနေရာတစ်ခုကိုဝင်ရောက်စီးနှင်းပြီးပြည်နယ်နံပေးဖို့ဒီနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလေးကအင်ဒိုနီးရှားနိုင်ငံမှာရှိတဲ့အာချီပြည်နယ်တွေကိုရိုဟင်ဂျာဒုက္ခသည်1500ကျော်ရောက်လာတာဖြစ်ပြီးတော့ကုလသမဂ္ဂရဲ့အဆိုအရဒါဟာ၈နှစ်တာကာလအတွင်းအများဆုံးဝင်ရောက်လာမှုလည်းဖြစ်ပါတယ်။ဒီဒုက္ခသည်တွေကတချို့ကတော့ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ပင်လယ်တွေကိုပြန်သွားခဲ့ကြရပါတယ်။တက္ကသိုလ်တချို့ကကျောင်းသားတွေဟာရိုဟင်ဂျာဒုက္ခသည်138ဦးယာယီနေထိုင်နေတဲ့အာချီမြို့တော်ဘန်ဒာအာချီကအစိုးရခန့်မှတွေကိုဝင်ရောက်စီးနှင်းလာခဲ့တာပါ။ဒီနေ့မှာပဲအာချီဒေသတွေကိုရိုဟင်ဂျာတွေကိုလူကုန်ကူးလာတယ်လို့ယူဆခံထားရတဲ့အသက်22နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးနဲ့ရိုဟင်ဂျာဒုက္ခသည်တဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့ပြောဆိုထားပါတယ်ရှင
်။ဗိုလ်တပူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နှစ်တကူအထူးအစီအစဉ်သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့အာနာသိန်း3နှစ်မြောက်လွှမ်းခြုံတုံ့သက်ချက်အထူးဆွေးနွေးကံကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြောက်ထားတဲ့အစိုးရကိုစစ်တပ်ကနေပြီးတော့ဖြုတ်ချပြီးတော့အာနာသိန်းယူခဲ့တာ ၃နှစ်ပြည့်လူနီဘာချိန်2023ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့အခြေအနေအရရကဘယ်လိုများရှိနေပါသလဲ။နိုင်ငံရေးဆီရေးနိုင်ငံသားရေးစီးပွားရေးကဏ္ဍပေါင်းစုံလွှမ်းခြုံတုံ့တက်ချက်ကိုတော့ဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန္ဒာကိုမမျှတစင်အောင်ကဆွေးနွေးမေးမြန်းထားတာရှုစားနာဆင်ပါရှင်။
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါမ
ြတ်ရှင်2023ကုန်တော့မယ်ဆိုတော့ဒီတစ်နှစ်တာမြမအရေးကိုအနှစ်ချုပ်သုံးသပ်ဖို့အချိန်တော့ရောက်ပါပြီအခုဆိုရင်စစ်ကောင်စီကအာဏာသိမ်းထားတာ၃နှစ်နီးပါးရှိပြီပေါ့နော်ဒီ၃နှစ်မှာစစ်ကောင်စီဘက်ကနေပြီးတော့အာဏာတည်မြဲရေးကြိုးပမ်းမှုနဲ့ဒီနိုင်ငံရေးအခြေအနေရဘလို့ဘလောက်ထိခရီးပေါက်နေပါပြီလဲ
နိုင်ငံရေးအခြေအနေဟာမြမနိုင်ငံရဲ့နိုင်ငံရေးပုံရိပ်ဟာတော်လေးဆိုးနေပါတယ်စစ်ကောင်စီဟာစေအုပ်ချုပ်ရေးနဲ့အနာသိမ့်ပြီးတော့အုပ်ချုပ်လာခဲ့တာပေါ့လေနောက်ပိုင်းမှာတော့သူတို့အရေးပေါ်အခြေအနေကျင်ညာအုပ်ချုပ်တယ်ဆိုတော့အခုဒီနှစ်မှာပဲအရေးပေါ်အခြေအနေဟာ January လမှာတစ်ခေါက်ကျင်ညာတယ်အခု July မှာတစ်ခေါက်ကျင်ညာတယ်6လစီတက်တန်းနှစ်ခါတိုးပြီးဖြစ်ပါတယ်ဆိုတော့ဖွဲ့စည်းပုံကဒါတာမန်အခြေအနေမှာဆိုရင်ဒါအစွန်းကုန်ပဲနောက်ပိုင်းမှာသူတို့တာမန်အခြေအနေမဟုတ်လို့တိုးမယ်ဆိုပြီးတိုးမယ်ထင်ပါတယ်ဆိုတော့စစ်ကောင်စီခံထားတဲ့နိုင်ငံတော်သမ္မတဥမျိုးဆွေရလည်းပဲနိုင်ငံတော်အခြေအနေဟာပုံမှန်မရောက်သေးလို့သက်တမ်းတိုးရပါတယ်အရေးပေါ်အခြေအနေလို့ပြောပါတယ်ကျွန်တော်စိတ်ထဲမှာပေါ်လာတဲ့မိကွန်တော့ပုံမှန်ချင်းဘယ်တော့ရောက်မှာလဲဆိုတာပဲမိကွန်ဖြစ်ပါတယ်လောလောဆယ်မှာတော့ရောက်နိုင်ရမရှိပါဘူးနိုင်ငံရေးအခြေအနေဟာသိပ်ပြီးရဆိုးရွားနေပါတယ်ပုံပြီးပုံရိပ်ပြဆင်စရာကတော့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစစ်ကောင်စီကဒီနေ့အတွင်းမှာဖျက်သိမ်းခဲ့ပါတယ်နိုင်ငံရေးပုံရိပ်ဟာသိပ်ပြီးရကျဆင်းသွားတယ်နိုင်ငံရေးအပြင်လမ်းစားမရှိတော့ဘူးဆိုတဲ့သဘောပေါက်သွားပါတယ်အဲ့ဒီအပြင်ဒီစစ်ကောင်စီရဲ့အကြီးအကဲကိုယ်တိုင်ကနောက်ပိုင်းမှာဒါနောက်ဆုံးမှာတော့နိုင်ငံရေးနည်းနဲ့ပဲဖြစ်ရှိအဖြစ်ချကြဖို့ဆိုတော့သူစပြီးပြောလာပါတယ်။သူကလက်နက်ကင်အင်အားစုတွေလက်နက်ကင်တပ်ဖွဲ့တွေဆက်လက်မိုက်မဲမနေရတဲ့ပြည်သူကိုငဲ့ညာပြီးတော့နိုင်ငံရေးအဖြစ်အဖြစ်ချဖို့ဆိုပြီးပြောလာပါတယ်။ဆိုတော့အဲ့ဒါကြည့်ရင်တော့နိုင်ငံရေးခြေနေဟာ2023အတွင်းမှာအတော်လေးဆိုးရွားနေပါတယ်။နောက်ပုံရိပ်တက်ဖို့ကြိုးမှန်းတယ်လို့ပြောနိုင်မယ်ကိစ္စထူးတော့ရှိသေးပါအဲ့ဒါကအောက်တိုဘာလမှာပဲထင်ပါတယ်သူတို့ပြည်လုံးကျွတ်ပြစ်ခတ်ရစေရှစ်နှစ်မြောက်အခမ်းအနားဆိုတာလုပ်တယ်သို့သော်လည်းပဲနိုင်ငံရေးပုံရိပ်ကဘာမှတက်မလာပါဘူးအဲ့ဒီခါလည်းပဲရုပ်ပြသဘောတော့ကဇတိသဘောတော့ကဖြစ်ပါတယ်သိအရေးပါတဲ့တူတက်မှုတစုံတရာမပြနိုင်ခဲ့ပါဘူးကိုဆိုတာကအဲ့ဒီပြည်လုံးကျွတ်ပြစ်ရကိုဂုံပြူရညီလာခံမလုပ်ခင်မှာပဲစစ်ကောင်စီကလိုင်စာဖက်မှာတိုက်တဲ့အတွက်ကြောင့်ဒီအရသာ30လောက်ကလေးသူငယ်73ဦးပါဝင်ပြီးစေဆုံးခဲ့တယ်အဲ့နောက်မှာလည်းတိုက်တဲ့ဆိုတော့အချင်းနဲ့ဟာတော်ဆိုးပါတယ်နိုင်ငံရေးအချင်းသာသိယူရင်းခဲ့တယ်လို့ပြောမှာဖြစ်ပါတယ်အဲ
့ဒီ3နှစ်လောက်မှာပေါ်စစ်တပ်ကစီရေးအရာဘယ်လောက်ထိခိုင်ခိုင်မာမာလှုပ်ဆောင်နိုင်ခဲ့ပါလဲဆက်ပြီးတော့တည်မြဲမဲ့အလားအလာရောဘယ်လိုရှိပါလဲ
အနာသိမ့်ပြီးတော့သူတို့ဟာသူတို့ရဲ့အနာတည်မြဲအတွက်စီရင်အားနဲ့ပဲသူတို့လုပ်ခဲ့တာပါလူလူထောက်ခံမှုမရတော့ဆိုတော့စစ်တနက်သူတို့တိုက်ခိုက်နှိမ်နှင်းပြီးတော့ဒီမိုကရေစီလိုလာတဲ့အင်အားစုတွေဘက်ကလည်းပဲတိုက်ခံတွေဘက်ကလည်းပဲလက်နက်ကင်တဲ့နှီးလန်းကိုနောက်ဆုံးရွေးလာတော့စစ်တပ်ကသူတို့ကိုလက်နက်နဲ့ခုခံတယ်ဟိုဘက်ကတိုက်ခတ်တယ်အဲ့လိုပုံစံမျိုးဖြစ်ဖြစ်လာပါတယ်ဒါပေမဲ့2023မှာတော့တိုက်ပွဲတွေကအမြင့်ဆုံးအဆင့်ဖြစ်လာတယ်အထူးသဖြင့်စစ်ကောင်စီဘက်ကအရေးနှိမ့်တဲ့အခြေအနေဟာသိပ်ပြီးတော့မြင့်မားလာတာကိုတွေ့ရပါတယ်အထူးသဖြင့်ဒီ2029ဒီနောက်မှာမိတ်ဆုံးရဲ့ရှမ်းမြောက်စစ်စင်ရေးဟာသိပ်ပြီးတော့စီးစားပါတယ်အဲ့ဒီမှာစစ်ခမ်းပေါင်း300လောက်ကိုသူတို့ကသိမ်းသွားတန်ခဲ့တယ်လို့ပြောပါတယ်မြို့တွေလည်းအများကြီးသိမ်းနိုင်တယ်နောက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကိုအဓိကသူတို့ပိတ်ပင်တားဆီးနှံခဲ့တယ်တရုတ်တောင်မှမနေနိုင်မထိုင်နိုင်ပဲဒီကိစ္စကိုရပ်ပါတော့ဆွေးပြောလာရတဲ့အထိဖြစ်ပါတယ်စစ်ကောင်စီဟာတော်တော်လေးအရင်နေတဲ့အခြေအနေဖြစ်ပါတယ်တကယ်တော့အဲ့ဒီမတိုင်ခင်ကလည်းပဲတောင်ပိုင်းဘက်မှာလည်းပဲသူတို့ဒါကော့ဘရာစစ်စင်ရေးဘာညာဆိုပြီးတော့တောင်ပိုင်းကတိုင်းတိုင်းအင်အားစုကလည်းလှုပ်ရှားခဲ့တာရှိပါတယ်ဆိုတော့အခြေအနေကတော်တော်ဆိုးပါတယ်ဆိုတော့အခုအဲ့ဒီ2029ထိုးစည်းကြီးပြည့်တဲ့အခါမှာကျန်တဲ့ဒေသပါလဲဒီမှာလည်းပဲတိုက်ပွဲတွေကအများကြီးပြင်းထန်လာတာကိုတွေ့ရပါတယ်ရခိုင်ဘက်မှာဆိုရင်ပေါက်တော်တို့ရေသေးတောင်တို့ဘက်မှာဖြစ်တယ်နောက်ရခိုင်ပြည်မြောက်ပိုင်းချင်းပြည်နယ်ထဲဘလက်ဝါရဲ့မြောက်ပိုင်းဘူဟာစခန်းကုန်းတွေအရေးကြီးတဲ့စခန်းတွေဖြစ်ပါတယ်အိန္ဒိယမြန်မာနယ်စပ်အတွက်အဲ့ဒီဟာကိုအေအေကသိမ်းထားပြီလို့ကြေညာပါတယ်ခါချင်းပြည်နယ်ဘက်မှာလည်း CNF တပ်ဖွဲ့တွေက recorder မျိုးကိုသိမ်းပြီလို့ကြေညာပါတယ်တခုသတိပေးချင်တာကတော့ စစ်သည်ရင်ဆိုတာဟာနှစ်ဖက်သလုံးကမှန်ပါတယ်လို့ဝန်ခံကြတဲ့မြတ်ကတော့အတိအကျကြီးပဲလို့ပြောမှာတော့ခက်ပါတယ်။အတင်းဆောင်တော့စီအောင်စီနိုင်ပါလေဒါဒီမြန်မာပြည်ပြည်တွင်းစစ်တယ်မကပါဘူး။နေရာတကာမှာလိုအပ်ဖြစ်နေတာစစ်သည်ရင်ဆိုတာတို့ပဲမဲ့လဲထွန်းချုံပြီးတော့ကြည့်မယ်ဆိုရင်2023ဒီစစ်ကောင်စီအတွက်စီရရအင်ပတန်အထိနာတဲ့ခေလို့ပြောမှာဖြစ်ပါတယ်။ဒါကြောင့်လည်းပဲအိတကာတရင်လိုက်လက်နဲ့ချသွားတဲ့ဖွဲ့တွေအဆုံးပေးရတာလက်မြောက်တာတွေအထိခိုက်ဒဏ်ရာရမှုသေဆုံးမှုတတ်မှတ်မှုအစင်းအထိတောင်မှပါတယ်။နောက်လေးပြန်ပြစ်ချက်ခံရမှုစသဖြင့်ပေါ့လေအဲ့လိုတိဖြစ်လာတယ်။နောက်အထူးသဖြင့်အိကရားပြည်နယ်မှာတိုက်ပွဲဆိုရင်တော်တော်ကိုပြင်းပြင်းထန်ထန် KNDF ကတိုက်တယ်ပေါ့သူတို့ရဲ့ဒေါ်လိုင်းအင်းရဲကပေါင်တိုက်တဲ့အတွက်ကြောင့်ပြင်းရအောင်လို့သင်ချနိုင်ပြီလို့သူကကြေညာရပါတယ်။ right call တော့မျိုးစိမ့်တိုက်ပွဲဆင်နွှဲနေပြီလို့ပြောတဲ့အထိကြားပါတယ်။ဆိုတော့အကုန်လုံး launch ုံကြည့်မယ်ဆိုရင်2023ဒီစကောင်စီစီရီးယားအထိအနာဆုံးလို့ပြောမှာဖြစ်ပါတယ်
။တို့ဒီလိုအခြေအနေမျိုးမှာပေါ့တိုက်ခံဘက်ကဒါဘယ်လောက်ထိအလေးတာနေပြီလို့ပြောလို့ရပါလဲ
။တရားဒီဘက်ကအရေးနိုင်တယ်ဆိုရင်တော့စကောင်စီဘက်ကအရေးနေဆိုဟိုဘက်ကအရေးတာလာလို့ပေါ့လေ။အဲ့ဒါကတော့သိကြပါတယ်။တို့ကတချို့ကတော့လဲသုံးသက်ကြတယ်အဲဒီဆံမြောင်းမှာစခန်းပေါင်း300လောက်ဖိနေထုတ်တယ်ပန်ပါတယ်တချို့နေရာမှာစိတ်သွော်လဲပဲတကယ်စစ်တကအခိုင်မှာချထားတဲ့ဌာနချုပ်ကြီးရောမဟုတ်ပါဘူးဆိုပြီးတော့ပြောတယ်ပေါ့သူတို့နေစုံနေပြမှာထားတဲ့စခန်းတွေသာဖြစ်တယ်လို့သုံးသက်သူတို့ကအဲ့လိုမှတ်ချက်ချထားရဲရှိပါတယ်ဒါပေမဲ့အဓိကပြောရမယ့်စကားတစ်ခုကတော့အဲ့ဒီတွန်းလှန်ရေးခုကတွန်းလှန်ရေးအင်အားစုတွေဘက်ကအလေးသာပြီးတော့စစ်ကောင်စီမရှိမလားဆုံးနေတယ်ဆိုတော့လူတိုင်းကဝန်ခံကြပါတယ်တနည်းအားဖြင့်ဒီခုကတွန်းလှန်ရေးအင်အားစုတွေကအစကခံစစ်သဘောမျိုးနဲ့ပြီးတော့သူတို့ထိုးစစ်သဘောမျိုးနဲ့စစ်ဆင်နွဲ့လာနိုင်ပြီဆိုတော့တွေ့ရပါတယ်သူတို့ရဲ့စစ်တပ်တွေလည်းအင်မတန်တက်ကြွလာကြတယ်ဆိုတော့တစ်ဖက်ကစစ်ဆပ်ဖို့ခေါ်တာဟိုတော့မှညှင်းပယ်တဲ့အစဉ်အထိဖြစ်လာတယ်ဆိုတော့အဲ့ဘက်ကဘလောက်ထိစင်ရတာနေလို့သာဖြစ်ပါတယ်တကယ်စားစင်ရအသိအရေးကြီးတယ်ဆိုတာသူတို့သဘောပေါက်တယ်သူတို့ကရေးစားလာတယ်လို့ပြောထားမှာဖြစ်ပါတယ်ခင်ဗျလူတိုင်းသုံးသက်ကြပါတယ်အဲ့လို
အဲ့ဒီဒေါ်လာရင်းအင်အားစုတွေဘက်ကဒီချင်းတွေကိုဘယ်လောက်ထိဆက်ပြီးတော့ထိန်းထားနိုင်မှာမလဲဆက်ပြီးတော့အလေးသာမယ့်အနေထားရှိလား
အဲ့ဒါကတော့အဓိကမေးချက်ဖြစ်ပါတယ်စစ်ဒေါ်လာရင်းအင်အားစုတွေဘက်ကပေါ့လေခုကဒေါ်လာရင်းအင်အားစုတွေဘက်ကလက်နက်ရရှိမှုပမာဏဟာလက်နက်ရရှိနိုင်မှုဟာစစ်ကောင်စီရဲ့လက်နက်ရရှိနိုင်မှုကိုမမှီပါဘူးစစ်ကောင်စီကနောက်ကနိုင်ငံကြီးတွေရှိတယ်ပေါ့လေအထူးသဖြင့်ရရှာတို့တူတူသူတို့စီကရရှိရလက်နဲ့တရားသူတို့ဆီကထပ်ပြီးတော့ဖြစ်ပြနိုင်တယ်။နောက်လေတက်အင်အားကောင်းတယ်အမြောက်အင်အားကောင်းတယ်သူတို့ကတခုတည်းသောစူးစီးရဲ့ဗဟိုကချုပ်ကင်ထားတဲ့ Central Command ရဲ့အမိန်အတိုင်းသူတို့လုပ်တာဖြစ်တယ်။ဆိုတော့ဒီတွန်းလန့်ခုခံရေးအင်အားစုတွေဘက်ကတော့သူတို့ရရလက်နဲ့နဲ့ကန်ဆွဲပြီးတော့တိုက်ခိုက်နေတာဖြစ်တယ်။သူတို့ကစိတ်သက်သာရင်းအဓိကဖြစ်တယ်။စစ်ကောင်စီဘက်ကတော့စစ်သားတွေကစိတ်သက်ပြပြနေ၊ဘက်ကတော့စိတ်သက်သိသိကြွနေတာကိုအဓိကထားပြီးတော့တိုက်နေရတာဖြစ်ပါတယ်။လက်နဲ့အပြင်ကတော့သူတို့ကမစင်သားပါဘူး။နောက်ပြီးတော့တချို့ကသုံးသပ်ကြတဲ့အရင်စီဟိအထူးကျွင်းကြပြီးမြို့ပေါ်တွေပါတက်ပြီးတော့တင်တဲ့အထိတွန်လိုင်းရင်အားစုဆင်းရဲနိုင်မှာမဟုတ်ဘူးလို့ပြောကြပါတယ်သူတို့တိုက်ပွဲတွေဟာမဟိုကစူးစီးထားတဲ့တိုက်ပွဲတွေထက်ညှိနှိုင်းမှုတော့ရှိတယ်သူတို့ရဲ့တခုပြီးတော့ဘုံကြီးမှန်းချက်ကစစ်ကောင်စီဖြုတ်ချရေးအတွက်ဆိုပြီးတော့ကိုယ်တရားကိုတိုက်နေရတဲ့သဘောသာဖြစ်ပါတယ်ဆိုတော့အဲ့လို conventional warfare about the myoya တနေ့ထိုးစစ်စင်ပြီးသင်ပိုက်နိုင်တဲ့အနေအထားတော့မရှိဘူး။အဲကြောင့်ဒီချင်းတို့ဆက်လက်ထိန်းငါထိန်းနိုင်ပါမလားဆိုတာလည်းပဲသူတို့ပြောနေကြပါတယ်လူတွေက။စစ်တပ်ဘက်ကရောသူတို့ပြန်ပြီးတော့ထိန်းမုန်းထိုင်ပါမလား။ဆိုတော့အခုချိန်ထိကတော့ဒါတော်လန်ရေးခုကတွန်းလှန်ရေးအင်အားစုတွေဘက်ကတော့အရေးနိုင်မဲ့အခြေအနေမတွေ့ရသေးပါဘူး။ရေရှည်မှာတော့ကျွန်တော်ပြောခက်ပါလိမ့်မယ်
။ဒါပေမဲ့ဒီချိန်မှာပဲတခါတည်းတရုတ်ကဟိုစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့ကြမှာဝင်ပြီးတော့ဆက်ဆက်ဖို့ကြိုးစားလာတာတွေ့ရပါတယ်။အဲ့တော့တစုံတရာအောင်မြင်မှုရှိလာနိုင်ပါလား
။တစုံတရာအောင်မြင်မှုရှိလာနိုင်လားဆိုတော့စစ်ကောင်စီဘက်ကတော့တရုတ်နဲ့သူတို့ဆွေးနွေးနေပါတယ်ဆရာတို့အတိလင်းဝန်ခံတယ်။နောက်ပြီးတော့ပဲပြီးခဲ့တဲ့တပတ်လောက်ကသူတို့ဘယ်နေ့မှတွေ့ခဲ့တယ်ဆိုတော့ကြေညာရေးထုတ်တယ်တရုတ်ကလည်းပဲသူတို့ဆွေးနွေးဆိုတာပြောတယ်။တွေးဆုံဆွေးနွေးဖို့ကမ်းလှမ်းတာကိုကိုနိုင်က NUG ရာယီသမ္မတဒူဝါလာရှိလာကမဖြစ်နိုင်ဘူးဒီအချိန်မှာစစ်ကောင်စီကမယုံဘူးမဆွေးနွေးနိုင်ဘူးလို့ပြောတယ်ဆိုတော့ဆွေးနွေးဝဲတရုတ်စီစဉ်ပြီးလို့ဖြစ်ခဲ့တယ်ဆိုတာဟာတော့ NUG ပါဝင်မရပါဘူးအဲ့မှာညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေနဲ့ဖယ်နေရမှာတွေ့ရဆိုတာမပြောထားပါဘူးဘလောက်ကြာတယ်ဆိုတာမပြောထားဘူးတရုတ်ကတော့လာလာကောင်းတယ်လို့ပြောတယ်ဒါပေမဲ့လည်းတရုတ်ကပြောတဲ့တချိန်ထဲမှာပဲအဲ့တိုက်ပွဲတွေကဆက်ဖြစ်နေညီနောင်မဟာမိတ်တိုက်သူကဆက်လက်ပြီးတော့ထူးဆင်းနေတယ်။သူတို့ကလည်းအဲ့ဒါကိုလက်မခံပါဘူး။အလားအလာကောက်နေဆိုတော့သူတို့ကပယ်ချပါတယ်ဆိုတော့တရုတ်ကတော့ ဖြစ်စီခြင်းမှာပေါ့လေသူတို့နေဆက်မှာအဓိကအဖြစ်လောလောဆယ်မှာဒုက္ခတွေရောက်နေရတယ်ဆိုတော့သူတို့ဘက်ကနင်းနာမယ်သူတို့ဒေသကိုဒီစေဘဒုက္ခတွေအဆရှိရဲ့ပြဿနာစုတွေဝင်လာမှာကြောက်လို့သူတို့ကတော့ဟန်တာစီရင်တယ်စစ်ကောင်စီကလည်းအေးနေတဲ့အချိန်တွေမှာဆိုတော့2023တခုလုံးအေးနေလာတော့သူတို့ဒီလိုပြည်ပြည်လည်းလည်းနင်းညာနိုင်ငံရေးနင်းညာအဲ့ဒါအောင်သူတို့ရဲ့စစ်ကောင်စီအကြီးအကဲကိုနှိုက်ကတငိုင်းနဲ့ဖြစ်ရှင်မှုပြောခဲ့တာဟာဒီကူသူကမိတ္တရက်ခံပြီးတော့ပေါ့လေညှိပြီးတော့လုပ်ခဲ့တာဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့ခွေဘက်ကတော့လက်မခံကြပါဘူးဆိုတော့လောလောဆယ်မှာတရုတ်ကပဲလိုပင်ပြောပြောလောလောဆယ်တော့ခီးမပေါက်သေးဘူးတရုတ်စကားဟာမပေါက်တော့သေးဘူးလို့ပဲပြောမှာဖြစ်ပါတယ်။2023အတွင်းမှာတော့ပေါ့လေမပေါက်တော့သေးဘူးပေါ့။
တရုတ်ပြည်တခြားပြည်ပနိုင်ငံတွေကရောဟိုတန်တမန်ရေးအရာဓမ္မမဟုတ်ရင်တခြားဘလူဂျာဝင်ဆောင်ရွက်တာရှိပါလေ
။ကမ္ဘာနိုင်ငံအလုံးကမြန်မာနိုင်ငံရဲ့အခြေအနေကိုစိုးရိမ်ရတယ်ဘယ်လိုမလုပ်သင့်ဘူးလူခွင့်ရကြွှတ်ပေါက်နေပါလားကိုယ်ကအချင်းချင်းပြောရပါတယ်ပြောရင်ကလွယ်ပြီးပါမှမလုပ်နိုင်ဘူးအမေရိကန်ကတော့သူတို့ဒါစီးပွားရေးအဖြစ်တန်ခပိတ်ဆို့ပို့လုပ်တယ် EU ကလုပ်တယ်စသဖြင့်လုပ်တယ်ပေါ့လေအဲ့လောက်ပဲလုပ်နိုင်ကြပါတယ်ဆိုတော့တကယ်သူတို့တွန်းပေးတာအာရှန်ဝက်တွန်းပေးနောက်ဆိုအာရှန်မင်းတို့ကဒေသရင်းအဖွဲ့အစည်းတွေလုပ်ဆက်လို့အာရှန်မှာလည်းပဲအကန့်အသတ်တွေနဲ့လေအဓိကအဖြစ် consensus ဘုံတဘတ်ကြီးရမှဖြစ်မယ်ဆိုတော့သူတို့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံဗမာထုံးလိုက်ကိုနိုင်ငံအဲ့ဒီကိုနိုင်ငံမှာဘယ်လိုမှ consensus ကမဖြစ်နိုင်ဘူးအင်ဒိုနီးရှားတို့နိုင်ငံတွေကတော့ democracy ဆင်ကျင်တယ်အနောက်နိုင်ငံတွေပေါ့တယ်မဲ့စီးပွားရေးတူတက်အောင်လုပ်ကျင်တယ်ဒါပေမဲ့တချို့ communist ဝါဒကျင်သုံးနေတဲ့နိုင်ငံတွေရှိတယ်နောက်သေဥဆိုင်မှနိုင်ငံပေါ့လေဥမာသေဥဆိုင်မှဘရင်ဩဇာမကင်းတဲ့ထိုင်းလည်းရှိတယ်ဒီဘိုရီဆိုမဲ့နောက်ဘရူနိုင်းလိုနိုင်ငံမျိုးလည်းရှိတယ်ဆိုတော့အဲ့ဒီနိုင်ငံတွေအကြမ်းမှာ consensus ဆိုတာသိခဲ့ရခဲစစ်ရနိုင်တဲ့ကိစ္စသာဖြစ်ပါတယ်ဆိုတော့ဘုံတဘတ်တွင်ကျဲ၅ချက် the 5 piece လောက်ခါပေါ့လေအဲဘုံတဘတ်တွင်ကျဲ၅ချက်ကိုအာဆီယံကရနိုင်ခဲ့တာအင်မတန်အမြင်တဲ့ကြီးမြင့်တဲ့အဆင့်ဆင့်ဖြစ်ပါတယ်အဲ့လိုရနိုင်ဖို့မလွယ်ပါဘူးဆိုတော့အဲ့ဒါရအောင်ကိုမနေ့လောက်ခွဲရတာဆိုတော့ဘုံတဘတ်တွင်ကျဲလုံးဝခီးမရောက်ဘူးဖြစ်နေစကောင်စီအကြီးကဲဘုံဂျုံမကြီးမင်းလားအနာသိပြီးတော့သူကရင် support တွေ့ခဲ့လက်ခံလာခဲ့တယ်အရောက်တော့ညင်းလိုက်တယ်ဘယ်တော့မှဘာမှလက်မခံဘူးဆိုပြီးတော့ဖြစ်နေတော့အာဆီယံလည်းဘာမှခီးမရောက်ပါဘူးဆိုတော့အခုနောက်ဆုံးမှာတော့အာဆီယံနိုင်ငံသားဝန်ကြီးကပြောတယ်ပေါ့လေအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကအစရာဥက္ကဋ္ဌဖြစ်တဲ့အတွက်သူတို့ဟာဘယ်ပေါင်းစုံနဲ့ဆွေးနွေးနေလဲအလားအလာကောင်းတယ်ပြောတယ်အဲ့ဒါကိုလည်းပဲဟိုဘက်ကပယ်ချတယ်မဟုတ်ပါဘူးဆိုပြီးတော့အတိုက်ခံဘက်က opposition ဘက်ကပေါ့လေ NUG ဘက်ကပယ်ချပါတယ်ဆိုတော့မဖြစ်နိုင်ဘူးဆိုတော့အာဆီယံကမကြခင်မှာလာအိုစ်လက်ထက်ကိုရောက်သွားမယ်ဆိုရင်တော့ဒါနောက်နှစ်ကိုကျွန်တော်ကြည့်ရမှာပေါ့လေကျွန်တော်ဆက်လုံးအတွင်းမှာတော့အာဆီယံခီးမပေါက်ပါဘူးသို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကတချို့သူကသူကျူးစာတာရှိတယ်ထိုင်းနိုင်ငံကအာဆီယံရဲ့မူငါချက်ကိုချုပ်မူငါအာဆီယံရဲ့ဘောင်ဒရီကထွက်ပြီးတော့ပေါ့လေသူကဖီဂျာတီထရစ်ဆက်ဆံမှုရှိတယ်ဒါပေမဲ့သူလည်းသူ့အကြောင်းပြကြတဲ့သူအာဆီယံထဲမှာငါကအခံရဆုံးတဲ့ဗမာပြည်နဲ့ငါနဲ့နေဆဲအရှင်လျားဆုံးကတ်နေတော့ဖြစ်စမြတို့ပဲခံတာအာဆီယံညညွတ်တာမညွတ်တာပါထားငါတို့ကနိုင်ငံဖြစ်ရှိမှုလိုရဲဆိုပြီးတော့သူကသွားပြီးလုပ်တယ်ဒါကိုလည်းပဲအပြစ်ပြောစရာတော့မရှိဘူးပေါ့လေသူကလည်းသူတို့တကယ်ခံရတဲ့ကိစ္စဆိုတော့အဲ့လိုလုပ်တာတွေ့ရပါတယ်ဆိုတော့အဲ့ဒါအပြင်အရှင်ဟာလောလောဆယ်မှာဘာမှမထီရောက်ဘူးလို့ပြောမှာဖြစ်ပါတယ်အိန္ဒိယကတော့အိန္ဒိယကတော့အနာဘဇူရပြီးသွားပြီလေအနာရလာပြီလေဆိုတဲ့အခါမှာဝင်ပြီးတော့သူကလက်ဆွဲနှုတ်ဆက်ပြီးတော့သူတို့နေဆက်မှာလုပ်နေတဲ့ဂယ်ဒန်ဘက်ဆောင်ဖွံ့ဖြိုးစီမံကိန်းဆက်ပြောင်းလုပ်မယ်ဆိုတော့အခုကတော့ဒီခိုင်ကအဲ့ဒီကလဒန်ဘက်ဆုံးဖွံ့ဖြိုးရေးအတွက်အဓိကကြားတဲ့နေရာတွေကိုဝင်တိုက်နေတော့အိန္ဒိယလည်းအတော်လေးစုတစ်စီနဲ့ဖြစ်နေမယ်ထင်ပါတယ်ဒီတိုက်ပွဲမှာဘယ်လိုလုပ်ရမလဲဆိုတော့သူကတွက်နေပါလိမ့်မယ်ဆိုတော့ဘယ်နိုင်ငံကမှကဖိဖိစီစီတီတီရောဝင်ရောက်ဖြစ်ရှင်းနိုင်ခြင်းမရှိဘူးလို့ဆိုရမှဖြစ်ပါတယ်အဲ့
တော့ဒီနောက်ထပ်ဒီပြည်ပဝင်ရောက်ဆက်ဖက်မှုတွေပေါ့ဒီလိုပြည်ပဝင်ရောက်ဆက်ဖက်မှုတွေကြောင့်မြန်မာနိုင်ငံရေးမှာဟိုဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါလေ
စိတ်ဖြစ်နိုင်ပါဘူးတချို့ကပြောကြတယ်ပြည်ပဝင်ရောက်လို့လည်းပဲစိတ်အကူမရပါဘူးတရုတ်ကဖီအားကတော့တရုတ်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားပြီးတော့စီးရလုံဝယက်တည်နိုင်သွားတဲ့နိုင်ငံဖြစ်သွားမယ်ဆိုတော့လည်းမလိုချင်ဘူးလို့သုံးသပ်ကြပါတယ်အဲ့လိုဆိုရင်သူဝင်ဆွဲလို့မရဘူးဆိုတော့သူရဲ့အကျိုးစီးပွားကလည်းမြန်မာနိုင်ငံမှာအဓိကရှိနေတယ်ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးဖြစ်သွားရင်အနောက်နဲ့နှိစပ်ပါကိုလည်းတရုတ်ကစိုးရင်လည်းဆိုတော့မြန်မာနိုင်ငံကိုပြိုလဲမပြိုကွဲစီရင်ဘူးသူစီပွားရေးလုပ်လို့ရတဲ့အနေထားညီလဲမညွတ်စီခြင်းဘူးအဲ့ဒီအနေထားမျိုးကိုသူကဖန်တီးခြင်းလေလို့ပြောပါတယ်လုံးဝတိုးတက်ကောက်မအောင်ဖြစ်ထွန်းလာဘူးတော့ဘယ်နိုင်ငံကမှကျူးစားနိုင်မှာမဟုတ်ပါဘူးဒါပေမဲ့တရုတ်လိုချင်တဲ့ပုံစံမျိုးတော့ဖြစ်ကောင်းဖြစ်လာမလားသို့တော်လည်းပဲသုံးသပ်သူတချို့ကပြောလို့မြန မြန်မာနိုင်ငံအရေးကိုကမ္ဘာနိုင်ငံကလက်ပိုက်ကြည့်နေကြတယ်ဘယ်သူမှထိတိယောက်ဝင်ရောက်ခြင်းရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့မတည်မငြိမ်မှုတွေကပုံပြီး nation to nation လာလို့ပြောပါတယ်အမေရိကန်ကလည်းပဲသူက Ukraine တို့ Israel ကစားတို့တခြားပေါ်လေတခြားကင်ဂျာဆန်ဂျာရှိပါဆိုသူကလည်းပဲထက်ထဲဝင်ကြီးလာပြီးလှုပ်ရှားအကြောင်းမရှိဘူးထင်ပါတယ်တိုးနေလေဖြစ်တိုင်းမတွေ့ခြင်းဘူ
းနောက်တစ်ခုကပါဒီ2023မှာမြန်မာစီးပွားရေးပေါ်အဖက်ဖက်ကကြာဆင်းလာတာကိုတွေ့ရပါတယ်ဒီပေါ်မှာလည်းသုံးသပ်ပြီးပါအောင
်သိအရေးကြီးပါတယ်မြန်မာနိုင်ငံစီးပွားရေးကအများကြီးဆုပ်ယူကြာဆင်းတော့တယ်မြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့သုံးသပ်ချက်တွေပေါ်လေအဲ့ဒီထက်မှရေးထားတာပြောမယ်ကိုဗစ်ကာလနောက်ပိုင်းကစပြီးကျုံသွားတဲ့မြန်မာစီးပွားရေးက2021ဆီယနာသိပ္ပံတော့ပူပြီးတော့ကြာဆင်းသွားခဲ့ပါတယ်လို့ဆိုပါတယ်အဲ့တော့စီးပွားရေးပမာဏဟာ2023စီးပွားရေးပမာဏဟာတို့ကိုဗစ်မဖြစ်ခင်ပမာဏ30ရာခိုင်နှုန်းကျုံသွားတယ်လို့ပြောပါတယ်လူတူးချင်းပါကက်ပတာ GDP က73ရာခိုင်နှုန်းထိကျဆင်းသွားတယ်စီးပွားရေးနယ်လန်ထူဖို့အတွက်သိပ်ပြီးတော့အခက်အခဲရှိနေတယ်အလားအလာမရှိဘူးလို့ပြောပါတယ်ဒါပေမဲ့ဖွံ့ဖြိုးမှု2023ဖွံ့ဖြိုးမှုဟာသိမသားလေးတိုးတက်မှုတွေရှိရပါညာအခုလည်းပဲ World Bank ကပြောပြန်တယ်100ခန့်နှုန်းလောက်ပဲရှိမယ်ဆိုတော့အော်ဘတ်ထူကောင်းတာကမြန်မာစီးပွားရေးကျဆင်းတယ်ဆိုဘာကြောင့်အဲ့ကြတော့ဖွံ့ဖြိုးမှုတွေစဉ်းထဲမှာတက်နေလဲဆိုတာလည်းပဲစိတ်ဝင်စားဖို့ကောင်းပါတယ်။မြမစီးပွားရေးဟာနှစ်ပိုင်းခွဲလို့ရပါတယ်။တနည်းအားဖြင့်တော့လူတွေရဲ့သာမန်ဘဝနေစဉ်သိပ်ပြီးတော့ထိခိုက်ပါတယ်။ကုန်စည်တုံးကြဆင်းတဲ့ငွေကြေးဗမာငွေတန်ဖိုးအဆမ်းတန်နှင်းကြသွားတဲ့အရေးထဲမှာလုံစားစီဓာတ်စီသိပ်ရှားပါလာတဲ့အတွက်ကြောင့်ကုသရန်ဝယ်ရေးကုန်စည်ပို့ဆောင်ရေးထွန်းမွေမှုမရှိဘူးဆိုပြီးအဖက်ဖက်ကြဆင်းနေပါတယ်။ဒါပေမဲ့မြို့ပေါ်တွေမှာတော့သူတို့ကတော့စားသောက်မပြတ်နေကြတာရှိတယ်။သိကြောကြက်တက်လာတယ်၊မိသားစုဝင်ငွေတွေနှဲသွားတယ်၊အလုပ်ကန်ရှားပါတယ်။သို့သော်လည်းပဲတစ်ဖက်မှာတော့ဒိုင်းပြည်ကိုလွှမ်းခြုံပြီးတော့ဒါမက်ခရိုအီကော်နမီကြီးမဲ့ဆိုရင်မကျဆင်းဘူးလို့ပြောပါတယ်။ခုနကဖွံ့ဖြိုးမှုရှိတယ်။ဘာကြောင့်လဲဆိုတော့မြန်မာစီးပွားရေးကနှစ်ပိုင်းခွဲနိုင်တယ်လို့ပြောကြပါတယ်။တဝက်လောက်က normal economy မဟုတ်ဘူး။အဲ့ဒါဟာ illegal, illicit တရားမဝင်စီးပွားရေးကျွန်းစစ်တို့ကျောက်တံပရမများတို့၊မူရေးဆေးဝါးတို့ကို scan ကျပ်ချန်လို့ရိုက်စားလုပ်တဲ့စီးပွားရေးအဲ့ဒီလိုမှသမားစီးပွားရေးတွေနဲ့လက်ပတ်နေတာအများကြီးပဲဆိုတော့အဲ့ဒီစီးပွားရေးထဲမှာအဓိကစီးပွားရေးလောကစားကြီးတွေလို့ပြောရမယ်ဒါစစ်တပ်လည်းလုပ်တဲ့စီးပွားရေးရှိအဲ့ဒီကိစ္စတွေမှာလည်းပဲဒီကိစ္စတွေကအများကြီးပါနေတော့ဒီသမားပုံစံနဲ့ကြည့်လို့မရဘူးအဲ့ဒီနေရာမှာတော့သူတို့တက်နေတာဆိုတာတွေ့ရတယ်အဲ့ဒီကိစ္စကိုတော့မထိနိုင်ဘူးသို့သော်လည်းပဲအခြေခံနိုင်ငံတကာကပြုစုထားတဲ့စည်းင်းစရာတွေအရာပြည်သူတွေစာဝန်တွေမှာတော့အထူးကြဆင်သွားတယ်လို့ဆိုပါတယ်တခါတော့ဟိုးလုံးကဆိုရင်လည်းပြောကြတယ်ပါမြန်မာနိုင်ငံမှာဘိန်းထွက်တဲ့အချိန်ကြရင်တဲ့အဲစီးပွားရေးဟာနည်းနည်းလေးမြန်မာငွေဟာတန်ဖိုးနဲ့တက်လာတယ်နေစမ်းမှာဘိန်းရောင်းဝယ်ကြဘယ်လန့်စ်တူပေးတဲ့ဘောပေါ်လေးဆိုတော့အဲ့ဒါမျိုးတွေအများကြီးရှိနေပါတယ်တရားမဝင်စီးပွားရေးကြောင့်သို့တော်လည်းပဲအဲစိတ်ပြီးစိတ်မကောင်းကြဘူးကဘာမှာဘိန်းအထွက်ဆုံးနိုင်ငံဟာအာဖဂန်နစ္စတန်မဟုတ်တော့ဘူးမြန်မာနိုင်ငံဖြစ်တယ်ဆိုပြီးတော့နောက်ဆုံးကုလသမဂ္ဂရဲ့ UNODC မွေးစီဝါရရဇုံဆိုင်ရုံကထုတ်ပြန်တဲ့အထက်မှာပါပါတယ်ဆိုတော့မြန်မာနိုင်ငံစီးပွားရေးချုပ်ချုံကြတဲ့ကြပြီးတော့ဒီလူရဲ့ဘဝဟာအဲ့ဘိန်းမှာတော့ပို့ပြီးတော့နာမည်ကောင်းပြီးတော့ဘိန်းထွက်ပူကောင်းနေတယ်လို့ပြောမှာဖြစ်ပါတယ်2023အတွက
်အဲ့တော့လာမယ့်2024မှာရောမြန်မာနိုင်ငံအနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်လာနိုင်မှာလဲတည်ငြိမ်အေးချမ်းမဲ့အလားအလာရောဘလို့ရှိပါလဲ
နိုင်ငံရေးအဖြစ်ကတော့အရေးပေါ်ချင်းနေစက်တမ်းပြည့်ပြီဆိုတော့ကျွန်တော်ကဒီနေ့December 16မှာပြောနေဆိုတော့ December 3မှာဖြစ်ကောင်းဖြစ်မယ်နောက်နှစ်3မှာဖြစ်ကောင်းဖြစ်မယ်စကောင်ဆရာတခုခုတော့လှုပ်လာပါလိမ့်မယ်ဒါအရေးထပ်ပြီးတော့အရေးပေါ်သက်ပွားပြန်ပြီးအရေးပေါ်ချစ်သူလှုပ်အောင်သူကမတည်မပြင်းဖြစ်လို့ဆိုတော့တခုခုတော့လှုပ်လာပါလိမ့်မယ်အဲ့ဒါကိုလည်းစောင့်ကြည့်ရမှာဖြစ်ပါတယ်ဆိုတော့နိုင်ငံရေးအဖြစ်တော့ပုံမှန်မဖြစ်လာနိုင်သေးပါဘူးတိုက်ပွဲတွေကလည်းပဲပြင်းထန်နေတယ်ဆိုတော့စီးပွားရေးကလည်းပဲအဲ့ဒီနိုင်ငံရေးအခြေအနေပေါ်မှာမူတည်ပြီးတော့နိုင်ငံရေးစီးရေးပေါ်မှာမူတည်ပြီးတော့ဆက်လက်ကြဆင်းနေမှာသာဖြစ်ပါတယ်ဆိုတော့တူတက်တဲ့ဆိုတာအဆင်းလိုက်ရေး step by step တူတက်တာလေအဲ့ဆိုအောက်ကိုကြကြတင်ဟာနေဝုန်းနဲ့ပြန်တက်လာဖို့ဆိုတော့အခြေအနေတည်ငြိမ်အေးချမ်းလာဖို့ဆိုတော့အလံဝေးမထင်ပါနဲ့ဖြစ်ပါစီလို့ဆူတောင်းတာပဲအများအားစိတ်မကောင်းဖြစ်ရပါဒီဟာမြန်မာပြည်သူပြည်သားတွေအတွက်ကိုရီးယားမွေးဖွားတဲ့အမိနိုင်ငံအတွက်ဆူတောင်းရင်ကလွဲပြီးတော့လွဲမဆောင်တာကျုံ့မှာတော့ကြဆင်းမှုပဲဖြစ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါအခုလိုသုံးသပ်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ
်အ ာနာသိန်းသုံးနှစ်မြောက်လွှမ်းခြုံသုံးသက်ချက်အထူးဆွေးနွေးခန်းအစီအစဉ်ဖြစ်နေဥကြောဇန်သားကိုမမတဇင်အောင်ကဆွေးနွေးမေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ28ရက်ပုတ်ထုညရဲ့ဒုတိယပိုင်းရဲ့ဝက်အစီအစဉ်မှာတော့နှစ်တစ်ကူအထူးစီစဉ်အပတ်စဉ်ကဏ္ဍကိုစိုက်ပျက်စီပါပြီးတော့စကိုင်းတိုင်းဘက်ကစစ်နောက်ဆုံးအခြေအနေတွေကိုတက်ကိုတိုက်ပါတယ်စကိုင်းတိုင်းမြေတွေကစစ်အရာမဟာယူပါတယ်ရွှေပြည်မြို့ကိုကာကွယ်ရေးတပ်တွေထားတလာကြမှာပဲစစ်ကောင်စီကပြန်လည်ပြီးတော့ထိုးစစ်ဆင်ရတဲ့အတိုင်းတပ်တွေထားနေပါတယ်ဖောင်းမြို့ကလည်းတိုက်ပွဲတွေပေါ်လာမှရှိတယ်စစ်တပ်ကလေးကြောင်းတိုက်ခတ်နေပါတယ်ကြောက်ရက်အုပ်ပုံပြီးတော့14ဦးထက်မနည်းတရားရရှိခဲ့ပါတယ်စကိုင်းတိုင်းတွေကစစ်ရေးအခြေအနေတရင်ပေးဖို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။နိုဝင်ဘာလနောက်ဆုံးအပတ်မှာဟ ோம் မလင်းနဲ့ဖောင်းပြင်ကြားချင်းတွင်းမြစ်ကျောင်းပေါ်ကရွှေပြည်အေးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံသိမ်းပိုက်ခဲ့တာဖြစ်ပြီးအခုတလအကြာမှာတော့စစ်တပ်ကပြန်လည်ထိုးစစ်ဆင်လာတာဖြစ်ပါတယ်။ရွှေပြည်အေးမြို့အနီးတဝိုက်ကခြေရွာတွေမှာကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ရှမ်းနီအမျိုးသားများတပ်မတော်နဲ့ပြူစောတိအဖွဲ့တွေပူးပေါင်းပြီးတိုက်ခိုက်နေကြတာဖြစ်ပါတယ်။စစ်တပ်ကလေကြောင်းကနေပါဘုံကျဲတိုက်ခိုက်နေတယ်လို့ဟ ோம் မလင်းကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပြပါတယ
်။ဒီဆိုင်ရင်းလေးတွေကနဲ့ဒီ SNE ရဲ့ဒီဟ ோம் မင်းမျိုးပေါ်မှာရှိတဲ့ပြည်သူတွေတောင်းပြီးတော့မှစစ်ကြောင်းထိုးတယ်။ရှေ့ပြည်ကိုထိုးပြစင်လာတာပဲ။ရှေ့ပြည်ကိုထိုးပြမလို့ရှေ့ပြည်နားတော့မရောက်သေးဘူး။ရှေ့ပြည်နားလေးကရွာပြီးမှဒီကပြည်သူတပ်ဖွဲ့တွေချစ်ပွင့်ကိုထိုးပြီးတော့မှဒီဘက်ကတော့တာပြင်းနေလို့တော့အဲ့မှာဖြစ်ပြမှုဖြစ်တယ်လို့ပြောရတာ။လေကြောင်းတိုက်ခိုက်မှုတွေကတော့ရှိတယ်။နေ့စဉ်လို့ဖြစ်နေတာ။မနေ့ကလည်းတစ်ချိန်ဘုံကကျဲတယ်လို့ပြရတယ်။ရှေ့ပြည်ကြံကဝန်ကြီးချုပ်ချက်ကသူတို့ဆက်ခွာလိုက်ရတဲ့ရွာကြီးကခမ်းမီကိုဒီပြပြတင်လာလိုက်တော့အဲ့ရွာကြီးကဘုံကြီးလိုက်ကျင်းတာ
။စကိုင်းတိုင်းထက်ပိုင်းမှာရှိတဲ့ရွှေပြည်အေးမြို့ဟာမြန်မာစစ်တပ်အပြင်စစ်တပ်ကိုထောက်ခံသူပြူစောထိတွေပါရှိပြီးချင်းတွင်းမြစ်အနောက်ဖက်ကမ်းမှာရှမ်းပြည်အမျိုးသားများတပ်မတော် SNE ရဲ့တပ်မဟာ192လဲရှိတယ်လို့သိရပါတယ်။ရွှေပြည်မြို့ဟာချင်းတွင်းမြစ်ဘေးမှာရှိတာကြောင့်ရေချောင်းကိုအဓိကအားထားအသုံးပြုရတဲ့မြို့ဖြစ်ပါတယ်။စစ်ရေးအရဗျူဟာကျတဲ့မြို့ဖြစ်တဲ့အတွက်စစ်တပ်ဘက်ကပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေတာလို့လဲကာကွယ်တပ်ဖွဲ့တွေကပြောပါတယ်။လက်ရှိအချိန်မှာတော့မြေပြင်မှာစစ်ရေးတင်းမာနေပြီးနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေပါတယ်။ရှူပြည်အေးမြို့ထဲမှာတော့မြို့ကတချို့သာကြံရှိနေပြီးအများစုကဘေးလွရာကျေးရွာတွေနဲ့ဟ ோம் မလင်းမြို့ပေါ်ကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဟ ோம் မလင်းမြို့ကိုသွာလာဖို့အတွက်ချင်းတွင်းမြို့ကိုအဓိကထားအသုံးပြုရတာဖြစ်ပြီးချင်းတွင်းမြစ်ကျောင်းတလျှောက်နဲ့မြစ်ကျောင်းပေါ်ကရွှေပြည်အေးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းပိုက်ထားတာကြောင့်စစ်တပ်ကအခုလိုပြန်လည်ထိုးစစ်ဆင်လာတာပါ။ရွှေပြည်အေးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဖောင်းပြင်းမြို့ဘက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်တပ်ကအနီးဝန်းကျင်ကျေးရွာတွေမှာတပတ်အတွင်းမှာပဲနှစ်ကြိမ်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတဦးသေဆုံးခဲ့ရပြီးဒဏ်ရာရသူကတော့14ဦးတည်းမနည်းရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကချင်းတွင်းမြစ်ဘေးကတရောင်းထောမှကျေးရွာကိုဘုံကျဲတက်ခတ်ခဲ့ပြီးဒီဇင်ဘာ26မှာတော့ရွှေတီကုန်းကျွေးရွာကိုဘုံကျဲတက်ခတ်ခဲ့တယ်လို့လေကြောင်းတက်ခတ်ခံခဲ့ရတဲ့အခြေအနေကိုကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုဆက်ပြောပြပါတယ်
။လေကြောင်းတက်ခတ်မှုကတော့ဒီတိုင်းတိုက်ပွဲဖြစ်သွားတဲ့ဖြစ်စဉ်မျိုးရှိပဲနဲ့ဒီတိုင်းရွာရီကိုလာပြီးတော့မှရန်ကျဲရတဲ့ဖြစ်စဉ်မျိုးရှိတယ်ဗျ။ဒီဇင်ဘာ23ရက်နေ့ညနေပိုင်း 4:30 လောက်ကဟ ோம் မလင်းကနေတက်တဲ့အထမိုင်းဒူးထယ်လီကော်ပတာနဲ့ကျွန်တော်တို့တရောင်းဖော်မှကြေးရွာကိုဘုံဆက်တုံးလုံးကျဲချတဲ့ကွာခိတိုက်ပြစည်းမှုကကြောင့်ကျွန်တော်တို့ဆိုအသက်32နှစ်အရွယ်မုံရွာကားဆရာတယောက်ကဘုံကန်ပြညာပြီးမှဖွဲ့စည်းမှုတည်ဆုံးကြရကြတော့ဆုံးတာကြတယောက်ပြတရားရကြ9ယောက်ပြဒီဇင်ဘာ26ရက်12နာရီဝန်းကျင်မှာကြောင့်ရွှေချီကုန်းရွာကိုဟ ோம் မလင်းတက်တဲ့အမှန်ဒီကြလာပြည့်ကျဲချသွားတယ်ဒီ9ယောက်ဆက်တင်ရရတယ်ဆိုကြ
စစ်တပ်ကကာကွယ်ရေးတပ်ဖွဲ့တွေရှိမဲ့တင်တဲ့နေရာတွေကိုတိုက်ပွဲဖြစ်ပွားတာမရှိဘဲတိုက်ခိုက်နေတာဖြစ်ပြီးအခုလိုဘုံကျဲတိုက်ခိုက်မှုကြောင့်နေအိမ်ကိုလုံးလဲပျက်စီးဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
ဒါကတော့ဟ ோம் မလင်းရွှေပြည်အေးစစ်ကောင်စီထိုးစစ်ဆင်နေတဲ့အခြေအနေသတင်းဖြစ်ပါတယ်ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါဆက်ပြီးတော့ Generation C အစီအစဉ်အလှည့်ဖြစ်ပါတယ်မြန်မာပြည်ရဲ့အဝေးဘယ်နေရာကိုပဲရောက်နေပါစေ Generation C တွေကသွေးစည်းမြဲဖြစ်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ် Generation C ရဲ့ Christmas Gala အထူးအစီအစဉ်မှာ American ပြည်ထောင်စု Los Angeles မြို့မှာရှိတဲ့ First Kitchen Buddhist Church ကမြန်မာပြည်ပွားတိုင်းရင်းသားလူငယ်လေးတွေ ခရစ်စမတ်ပွဲတော်ကိုဘယ်လိုမျိုးစီစီလုံးလုံးနဲ့ဆင်နွှဲခဲ့ကြသလဲနောက်ပြီးတော့မြန်မာပြည်မှာရှိတဲ့ခရစ်စမတ်ပွဲမဆင်နွှဲနိုင်တဲ့သူတွေအတွက်သူတို့ဘာတွေဆူတောင်းပေးခဲ့ကြသလဲဆိုတာကိုမက်ခင်လေးနဲ့စကားပြောထားပါတယ်
ဟေးဂျန်စီတို့တချင်ရောက်ပြီနော်ဒီတစ်ပတ်ကခရစ်စမတ်ကာလဆိုတော့ခရစ်စမတ်ကာလမှာဆိုတဲ့ကယ်ရိုဆင်ဂင်းလေးတွေဆိုမဲ့လူငယ်လေးအဖွဲ့နဲ့ချိန်ထားတယ်သူတို့နဲ့ဇွန်မှာစကားပြောကြမယ်ဆိုတော့မကြခင်တွေ့ကြမယ်နော
် Hi မင်္ဂလာပါကျမတို့ LA မြို့ကနေပြီးတော့ကြိုဆိုပါတယ်ကျမတို့ကရင်တိုင်းရင်းသူနော်အမူခုဖြစ်ပါတယ်ဒီနေ့ကျမတို့ LA မှာရှိတဲ့ Fast Kitchen Birthday Church ကနေပြီးတော့ကျမတို့လူငယ်တွေလူကြီးတွေဒီလိုကကာရစင်းကိုတွားရောက်ပြီးဆိုကြမှာဖြစ်တယ်။ပထမဦးဆုံးအနေနဲ့အိမ်ထဲကတော့ကျမတို့သိခါရောရဆရာ Noel လက်ဖိုင်မိသားစုအိမ်မှာတွားရောက်ပြီးတော့ပြုဆိုမှာဖြစ်တယ်။အခုဆိုလို့ရှိရင်လူငယ်တွေရောလူကြီးတွေရောဆရာရဲ့အိမ်မှာစုဝေးနေကြပြီဆိုတော့တွားကြည့်ရအောင်နော
်။လူငယ်တွေရောလူကြီးရောပါတယ်ဆိုတော့ပျော်စရာကြီးပဲ။အခုသူတို့တချင်းဆုံမဲ့အိမ်ရောက်နေပြီတဲ့ညီမလေးအင်ရှင်နေနဲ့လေမိတ်ဆက်ပေးပါဦးနော
်ကဲအခုအင်ရှင်ရောက်နေပြီလားပါရအောင
် Hi Merry Christmas
Hello
Christmas
အခုဆိုရင်ကျမတို့ဆရာရဲ့အိမ်ရောက်နေပြီနော်အခုပထမဦးဆုံးစစ်တောင်းကျင်းတဲ့ကျမတို့ဗစပြီမှာဖြစ်ပါတယ်ရှင်
Yes
ဒါကကျမတို့ရဲ့သိခါရရဆရာ Noel ဖိုင်ဖြစ်ပါတယ်ဒါရောဆရာရဲ့အမျိုးသမီးကျမတို့ခေါ်ပါကဲကျမတို့စစ်တောင်းကျင်းတဲ့စပ်ပြောင်းနော်ဆရာနေစစ်တောင်းပြီပါလို့
စစ်တောင်းရအောင်နော်မြင်းမြတ်သာရှင်းလောင်မှုရေးသားသမီးတို့ချစ
်ညီမလေးတချင်းတွေဆိုဖို့ရောဘလို့ပြင်ဆင်ကြလဲဆိုတာပြောပြပေးပါဦ
းအချင်းပိုင်းနဲ့ပတ်သက်ပြီးတော့ဗောနော်စီစဉ်ပေးရဲ့ဆရာမဂျူလီယာနေပြီးတော့သူကမဆိုခင်တပတ်ထဲကနေပြီးတော့ဆိုရမယ့်တချင်းတွေကိုသူစီစဉ်ထားတယ်ပြီးတော့လူငယ်တွေကိုဘယ်ဘောနော်ဘယ် member တွေရဲ့အိမ်မှာတွားရောက်ပြီး carol singing ဆိုမယ်ဆိုတာကို address တွေကိုပေးထားပါတယ်ပြီးတော့ကျမတို့လူငယ်တွေကော်လုံးလူငယ်တွေလူကြီးတွေကနေပြီးတော့ဒီတိတ်ခါရောဆရာ Noel ဖိုင်အိမ်မှာအတူတကွာဆုံတွေ့ပြီးတော့ဘောနော်မနေ့8နာရီကျမတို့အရောက်လာကြပြီးတော့ဆရာမတို့ပြင်ဆင်ထားပေးရဲ breakfast တွေကိုကျမတို့စားသုံးတယ်စားသုံးပြီးတော့ဆူတောင်းပြီးတော့တနေ့တာကိုအစားပြုပါတယ်ရှင်
အရင်နှစ်တွေကလည်းအခုလိုပဲစုပေါင်းပြီးတော့တည်ဆူကြတယ်တဲ့သူတို့ငွေချင်းတွေဘယ်လိုစုကြလဲမသိဘူးเนาะမေးကြည့်လိုက်ဦးမေ
ငွေချင်းတွေကအခုဒီမှာဆိုလို့ရှိရင်အရောက်စီတိုင်းကသူတို့ကလည်းအလုပ်ကိုစီចောင်းကိုစီရှိကြရလေဆိုတော့ဒီလိုခရစ်စမတ်ချိန်ခါရောက်လာလို့ရှိရင်သူတို့တွေကတချို့တွေဆိုရင်ဂီတာတီးတဲ့လူဆိုလို့ရှိရင်မအားမလဲတဲ့ဂျာထဲကနေပြီးတော့သူတို့အရောက်လာပြီးတော့ပါဝင်ဆက်ခဲ့ကြတယ်တချို့အလုပ်ရှိတဲ့လူတွေဆိုလည်းသူတို့အလုပ်ပြရတဲ့ချက်ချင်းသူတို့လာခဲ့တယ်ပေါ့เนาะဟုတ်ကဲ့ဒီလိုမျိုးကျမတို့တနေ့တာ Christmas ကို celebrate လုပ်ပါရဲ့ဒီ carol singing အဖြစ်လေ
အင်ရှင်လေးကလည်းအစားအသောက်တွေရောလက်ဆောင်တွေရောပြင်ဆင်ထားတယ်တဲ့ညီမလေးဘလူးလေးလောက်ထားလေးပြောပြပါဦ
းရရရဆင်မအခုကကျမတို့ကအခုဒီမှာဆိုလို့ရှိရင်ကျမတို့ဒီ Christmas tree ထားနော်ကျမပြမယ်ဒါဆိုရင်တို့ Christmas tree လေး decorate လုပ်ထားတယ်ဒီမှာဆိုရင် presents လေးတွေပေါ့နော်ပေးဖို့ဆိုပြီးတော့လောက်ထားပေးရလေးရှိတယ်ဒါအင်ရှင်ကနေအခန့်ပေးတာပေါ့နော်ပြီးတော့လည်းတချို့ကလို့စားစရာ coffee လေးတွေပဲပြင်ဆင်ပေးထားရလဲရှိရပါတော့
။အရင်ကျစရာကောင်းတာပဲเนาะ။အမတော်မအဝေးကနေနားထောင်ကြည့်ပြီးတော့ပြောလိုက်တာပြောနေနဲ့ဒါပေမဲ့လေမြန်မာနိုင်ငံမှာရှိနေတဲ့ကြံနေခဲ့တဲ့ဒီလူငယ်လေးတွေရှိရလေသူတို့ကဒီ Christmas ပွဲကိုမဆင်နွှဲနိုင်ဘူး။မိဘဆွေမျိုးတွေနဲ့လည်းဝေးနေကြတဲ့သူတွေရှိရလေ။သူတွေအတွက်ကောဒီမှာရှိတဲ့လူငယ်တွေက Christmas ကာလဘလို့ဆူတောင်းစကားတွေပြောထားလဲဆိုတော့နားထောင်ကြည့်ပေးဦးเนาะ။
ကျမတော့ဒီကနေပြီးတော့ကျမတို့အားလုံးကနေပြီးတော့ဒီမြန်မာပြည်ပြည်သူဒီသားရောက်စီတိုင်းပေါ့နော်ဒီ Christmas ကို celebrate လုပ်ရတဲ့သူမရှိရလူတွေလည်းရှိမယ်ဝန်ထမ်းချင်းတွေကြုံတွေ့ရနေရတဲ့လူတွေလည်းရှိမယ်ဆိုတော့ကျမတို့ church ကနေပြီးတော့အများရန်ဆူတောင်းပေးတယ်အပတ်တိုင်းတတိယချင်းအဖြစ်ဆူတောင်းပေးရဆိုတော့ဒီကနေပြီးတော့ပြောပြချင်ပါတယ
်ကဲလူဆောင်နေပြီဆိုတော့ Christmas တချင်းလေးဆိုပြီးတော့ Gen Z ပရိသတ်တွေကိုနှုတ်ဆက်ဖို့အတွက်ကြောလာဦးမယ်နော
်
ချန်စီပရိသတ်တို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะခရစ်မတ်ကာလမှာချန်စီပရိသတ်အားလုံးစိတ်ရောကိုယ်ပါအေးချမ်းကြပါစေလို့ဆုတောင်းပေးလိုက်တယ်เนาะရှေ့တစ်ပတ်ကြလို့ရှိရင်နှစ်တစ်ကူးပြီဆိုတော့နှစ်တစ်ကူးအထူးအစီအစဉ်တွေရှိတော်မူလို့ချန်စီစီစဉ်စောင့်ကြည့်ဖို့မိနေเนาะတာ
မခင်လေးရဲ့ generation z christmas အထူးစီစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နှစ်တကူအထူးစီစဉ်ဖြစ်နေ2023ခုနှစ်အတွင်းမှာကမ္ဘာတဝက်အားကစားပြိုင်ပွဲတွေကထူးခြားတဲ့အောင်မြင်မှုတွေအဖြစ်အပျက်တွေကိုစူးစီးတင်ဆက်ပေးထားတဲ့ကိုရနိုင်ရဲ့အားကစားခန္ဓာရှူဇာနာဆင်ပါရှင်
မင်္ဂလာပါဗျာ2023ခုနှစ်ကတော့မကြာခင်မှာခုဆုံးတော့မှာဖြစ်ပြီးတော့အားသာလောကမှာတော့2023ဟာအရင်နှစ်တွေမှာလိုပဲရင်ခုန်စိတ်လှုပ်ရှားစရာတွေအပြည့်နဲ့ထူးထူးခြားခြားကြီးမားတဲ့အောင်မြင်မှုတွေရှိခဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ဘောလုံးပွဲတွေဘက်မှာတော့ Manchester City အသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Treble လို့ခေါ်တဲ့ဖလားသုံးလုံးကိုရခဲ့ပါတယ်ဒီလိုမှာ UEFA Champions League Premier League ဖလားနဲ့ FA ရှုံးထွက်ဖလားတွေကိုရခဲ့တဲ့အပြင် Europa Champions League Final မှာလည်း Inter Milan ကိုတကောကိုမရှိနိုင်နိုင်ပြီးတော့ Champion ဖြစ်သွားလို့Treble လို့ခေါ်တဲ့တရားသီထဲမှာဖလားသုံးလုံးကိုရသွားခဲ့ပါတယ်။ဒါဟာ1996ခုနှစ်က Manchester United အသင်းဖလားသုံးလုံးရပြီးတဲ့နောက်ပိုင်းမှာအင်္ဂလန်အသင်းတွေထဲမှာပထမဆုံးအခြေ Treble ကိုပြန်ရတာဖြစ်ပါတယ်။ Messi အသင်းအတွက်တော့ဒါက Champions League ဖလားကိုပထမဆုံးအခြေရတာဖြစ်တယ်လို့ Guardiola အတွက်တော့2017က Barcelona နဲ့ Champions League ဖလားကိုရပြီးတဲ့နောက်ပိုင်း12နှစ်အကြာမှာ Champions League ဖလားကိုပြန်ရတာဖြစ်ပါတယ
်။ It was our year but in the past don't do it of course very incredibly satisfied for the
အရင်တော့မဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါအခုလိုချန်ပီယံလိဂ်ကိုအနိုင်ရပြီးအသင်းအတွက်ဖလားသုံးလုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ချန်ပီယံလိဂ်ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာပရီးမီးယားလိဂ်5ကြိမ် FA ဖလား2ကြိမ်ကာရာဘောဖလား4ကြိမ်နဲ့ကွန်မြူနတီဒိုင်းတွေရတာကိုပါအတိအမှတ်ပြည့်တယ်လို့ခံစားရပါတယ်အကောင်ဆုံးအသင်းတွေကတည်င်းဖြစ်ဖို့အတွက်ဥရောပမှာဘိုးဆွဲဖို့လိုပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အင်တာအသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တိုက်ကစားသလိုကစားပုံကလည်းတကယ်ကောင်းပါတယ်ဒါပေမဲ့တခါတရံတော့အခုလိုကံကောင်းဖို့လည်းလိုပါတယ
်ဒါပြင် Manchester City အသင်းဟာပြီးခဲ့တဲ့ရက်ပိုင်းကကစားခဲ့တဲ့ကမ္ဘာ့ကလပ်ချန်ပီယံများဖလားမှာလဲ Brazil က Fluminense အသင်းကို၄-၉ရှိနဲ့နိုင်ပြီးတော့ကမ္ဘာ့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာလူကြီးဘောလုံးပွဲတွေဘက်မှာတော့ပရင်းသင်းကကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပခဲ့တဲ့2023အမျိုးသမီးကမ္ဘာဖလားမှာစပိန်သင်းကဖိုင်နယ်မှာလက်ရှိဥရောပချန်ပီယံအင်္ဂလန်ကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့တာပါ။ဒါကစပိန်မျိုးသမီးအသင်းတော့ကမ္ဘာဖလားကိုပထမဆုံးအကြိမ်ဖိုးဆွဲတာဖြစ်ပါတယ်။စပိန်သင်းအခုလိုအောင်မြင်ခဲ့ပေမဲ့လည်းတစ်ဖက်မှာလည်းဒီကမ္ဘာဖလားစုပေးတဲ့အချိန်မှာစပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယားလက်စ်ကစပိန်ကစားသမားဟာမိုဆူရဲ့နှကန်းကိုနမ်းခဲ့တဲ့အတွက်အကြီးအကျယ်ဝေဖန်စရာတွေလည်းဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ယာဒူကနေနှုတ်ထွက်ပြီးပို့တောင်းဆိုတာတွေဆန္ဒပြတာတွေစပိန်နိုင်ငံတော်မှာဖြစ်လာတာကလည်း2023ခုနှစ်အတွက်အောက်သားလောကမှာထိတ်တန့်ကနေနေရာယူခဲ့တဲ့သတင်းတစ်ခုဖြစ်ခဲ့ပါတယ်
။ No voy a dimitir. No voy a dimitir.
အစောပိုင်းမှာတော့ Rubiales ကယာဒူကနေနှုတ်ထွက်ပြီးပို့ငင်းဆန်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တရားစွဲတာတွေအထိဖြစ်လာခဲ့ပြီးတော့ယာရုကနေနှုတ်ထွက်လိုက်ရသလို FIFA ရဲ့စီကံထိန်းသိမ်းရေးကော်မတီကလည်းသူ့ကိုဘောလုံးလောကကနေ၃နှစ်ပိတ်ပင်လိုက်ပါတယ်ခင်ဗျာယူရိုပါဘောလုံးပြိုင်ပွဲတွေဘက်မှာတော့စပိန်မှာ Barcelona အသင်းကလာလီဂါချန်ပီယံဖြစ်သွားခဲ့ပြီးတော့အီတလီမှာတော့ Napoli အသင်းချန်ပီယံဖြစ်သွားပါတယ်Napoli အသင်းဟာ1990တုန်းကအမပေးချန်ပီယံဆုကိုနောက်ဆုံးအချိန်ရခဲ့တာကြောင့်နှစ်ပေါင်း33နှစ်အကြာမှာစီးရီးယားချန်ပီယံဆုကိုပထမဆုံးအချိန်ပြန်ရလိုက်တာဖြစ်ပါတယ်။ဒါပြင်ဂျာမနီမှာတော့အမပေးပြိုင်ပွဲနောက်ဆုံးနေ့မှာဒေါ့တမန့်အသင်းဟာအင်္ဂွေးမှာမထင်မှတ်ပဲရှုံးသွားခဲ့လို့ဘိုင်ယန်မြူးနစ်အသင်းကချန်ပီယံဖြစ်ပြီးတော့ဘွန်ဒက်စ်လီဂါကိုလည်း17နှစ်ဆက်တိုက်ရရှိသွားခဲ့ပါတယ်ခင်ဗျာ။ဒီနေ့ဘောလုံးမှာအပြောင်းအရွှေ့တွေဘက်မှာအထူးအကြဆုံးကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းကမ္ဘာဘောလုံးလောကမှာအကောင်းဆုံးဘောလုံးသမားနှစ်ယောက်ဖြစ်တဲ့မက်ဆီနဲ့ရိုနောဒိုနှစ်ယောက်ဥရောပမြေကနေဆုတ်ခွာသွားခဲ့တာဖြစ်ပါတယ်။ရိုနောဒိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာမန်ယူနီးပြတန်ဟတ်နဲ့အဆင်မပြေလို့ဇန်နဝါရီဆောင်းရာသီအပြောင်းအရွှေ့ကာလမှာအသင်းနဲ့လမ်းခွဲပြီးတော့ဆော်ဒီပရိုလိဂ်ကအယ်နာဆာအသင်းကိုပြောင်းသွားခဲ့ပါတယ်။အယ်နာဆာကရိုနောဒိုကိုကမ္ဘာစံချိန်တင်လာဆောင်ပြီးတစ်နှစ်ကိုဒေါ်လာ100,000နဲ့ခေါ်ယူလိုက်တာလည်းဖြစ်ပါတယ်။အယ်နာဆာကရိုနောဒိုကိုခေါ်ပြီးတဲ့နောက်မှာဆော်ဒီပရိုလိဂ်ကတခြားအသင်းတွေကလည်းယောဘကနာမည်ကြီးကစားသမားတွေဖြစ်တဲ့ဘန်ဇီမာ၊နေမာ၊မာနေ၊ဘာရက်စ်၊ဟန်ဒါဆန်အစရှိတဲ့နာမည်ကြီးကစားသမားတွေနဲ့နီးပြတွေကိုခေါ်လိုက်ပါတယ်။
I would like to introduce to you your number 10
Ronaldo က sorry ကိုပြောင်းသွားတဲ့အချိန်မှာပဲ Messi ကလည်း PSG နဲ့စာချုပ်ပြည့်ပြီးတော့အသင်းနဲ့လမ်းခွဲခဲ့ပြီးတော့ American Major League က David Beckham ရဲ့ Inter Miami အသင်းကိုပြောင်းသွားခဲ့ပါတယ် Sorry က El Hilal အသင်းကခေါ်ဖို့တစ်နှစ်ကိုဒေါ်လာတန်း100နဲ့ကမ်းလှမ်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးမယ်လဲ Messi က sorry ကိုမရွေးပဲ Inter Miami အသင်းကိုပြောင်းသွားခဲ့တာပါအင်တာမိုင်းမီအသင်းမှာတော့ sorry မာလောက်လာစားမရပါမယ်လေအသင်းရဲ့ share တွေရုပ်သံထုတ်လွှင့်ငွေတွေကနေရမယ့်အချိုးမြတ်တွေနဲ့ Adidas နဲ့တခြား sponsor တွေကနေရမယ့်ဝင်ငွေအချိုးမြတ်တွေအပြင်အဓိကကတော့သူ့ရဲ့မိသားစုအတွက်စဉ်းစားပြီးရွေးချယ်ခဲ့တာဆိုပြီးတော့ Messi ကပြောပါတယ်အခုလိုပြောင်းသွားတဲ့အတွက်ဒါကဥရောပ club တွေဘောလုံးပွဲတွေမှာသူတို့နှစ်ယောက်စလုံးကိုပထမဆုံးအကြိမ်ဖြစ်နေမတွေ့ရတော့တာဖြစ်ပါတယ်ဥရောပတစ်ဝက်ကနောက်ထပ်ကြီးမားတဲ့ဘောလုံးမှာအပြောင်းအရွှေ့တွေမှာတော့ Bayern Munich က England တိုက်စစ်မှု Harry Kane ကိုယူရိုတန်းတရာနဲ့ Tottenham အသင်းစီကနေဝယ်လိုက်သလို Real Madrid ကလည်း England ကွင်းလည်လူ Bellingham ကို Dortmund ကနေယူရို105သန်းနဲ့ဝယ်လိုက်ပါတယ်။ဒါ့အပြင် Arsenal ကတော့ West Ham မှာကစားနေတဲ့ England ကွင်းလည်လူ Declan Rice ကို Britain ရဲ့စံချိန်တင်ပြောင်းရွှေ့ကြီး Sterling ပေါင်105သန်းနဲ့ဝယ်ယူလိုက်တာတွေကလည်းဒီနှစ်ရဲ့ထူးခြားတဲ့အပြောင်းအရွှေ့တွေပဲဖြစ်ပါတယ်။ Messi နဲ့ Ronaldo တို့ကိုဥရောပဘောလုံးလောကကနေလက်လွတ်ဆုံးရှုံးလိုက်ရသလိုဘောလုံးလောကအတွက်နောက်ထပ်ဆုံးရှုံးမှုတွေကတော့Manchester United ရဲ့ဂန်ဝင်ဘောလုံးသမားကြီး Sir Bobby Charlton ဟာပြီးခဲ့တဲ့အောက်တိုဘာ21ရက်နေ့ကအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒါ့အပြင် England Barcelona နဲ့ Tottenham နီးပြားဟောင်း Terry Venables ဆိုလဲအချိန်တော်ကြာနေမကောင်းဖြစ်နေခဲ့ရကနေပြီးခဲ့တဲ့ November 25ရက်နေ့ကအသက်80အရွယ်မှာကွယ်လွန်သွားခဲ့တာတွေကလည်းဘောလုံးလောကအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတွေပဲဖြစ်ပါတယ်ခင်ဗျာ။အသင်းလိုက်မှာမက်ဆီဒီအသင်းကဒီနှစ်အတွက်အောင်မြင်ဆုံးဆိုရင်ဦးချင်းမှာတော့ကမ္ဘာအဆင့်တက်တင်းနစ်ကစားသမားဂျိုကိုဗစ်ကအောင်မြင်ဆုံးလို့ပြောရမှာဖြစ်ပါတယ်။ဂျိုကိုဗစ်ဟာအခုနှစ်အတွင်းကျင်းပခဲ့တဲ့ Grand Slam ပြိုင်ပွဲ၄ခုမှာ Final တက်ပြီးတော့ Wimbledon ကလွယ်ပြီးချန်တဲ့ Australia Open, ပြင်သစ် Open နဲ့ American Open တွေမှာပိုဆွဲခဲ့ပါတယ်။ဒါကြောင့်သူဟာ Grand Slam ပြိုင်ပွဲကို24ချိန်နဲ့အမျိုးသားဘက်မှအများဆုံးစံချိန်ထပ်ပြီးတော့တင်လိုက်ပါတယ်။ဒါပြင် ATP Tennis ပြိုင်ပွဲမှာအနိုင်ရပြီးစံချိန်တင်ဘိုးဆွဲနိုင်ခဲ့သလိုနှစ်ကုံကဘာအဆင့်တစ်ဖြစ်နဲ့ယက်တီနိုင်ခဲ့တဲ့အတွက်နှစ်ကုံကဘာအဆင့်တစ်ဖြစ်နဲ့၈နှစ်ကြာယက်တီပြီးတော့အများဆုံးစံချိန်ထပ်တင်လိုက်တာဖြစ်ပါတယ်ဂျိုကိုဗစ်ကတော့ဒီနှစ်ကသူ့ရဲ့အကောင်းဆုံးနေ့တွေကနှစ်တစ်ခုဖြစ်ပေမဲ့လည်းအကောင်းဆုံးနှစ်တော့မဟုတ်ဘူးလို့ပြောပါတယ်ဒါမဲ့လည်းသူကသာအကောင်းဆုံးနှစ်မဟုတ်ဘူးလို့ပြောနေပေမဲ့အခုလိုမျိုးအသက်36နှစ်ရွယ်မှာဒီလိုအောင်မြင်မှုတွေဆက်ယူနေတာကတော့မယုံနိုင်စရာလို့ပဲပြောရမှာဖြစ်ပါတယ်ဂျိုကိုဗစ်အနေနဲ့အခုလိုမျိုးအသက်36နှစ်အထိ Grand Slam ပြိုင်ပွဲတွေကိုဘိုဆွဲပြီးတော့24ချိန်နဲ့ဘူးတွေအများဆုံးအဖြစ်စံချိန်တင်နိုင်တာဘာကြောင့်ပါလဲသူရဲ့အဓိကထူးခြားချက်တွေကဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ဝင်းအောင်ကြီးကတော့
ဂျိုကိုဗစ်ရဲ့ထူးခြားချက်တစ်ခုကဘာလို့ဆိုလို့ရှိရင်ဖက်ဒရာတို့နဒါလ်တို့နဲ့ရှင်လို့ရှိရင်ဂျိုကိုဗစ်ကသူလာတဲ့ဘဝကသူကရုပ်ကံပြီးတော့လာတယ်ပေါ့အဲ့တော့အဲ့ဒီလိုလူတွေရဲ့ဇွဲသက်သည့်ကျူးစားမှုဆိုတာကတော့သူရဲ့အဲ့ဒီပြိုင်ဘက်တွေနဲ့သူသားတယ်ပေါ့အဲ့တစ်ချက်နောက်တစ်ချက်ကဘာလို့ဆိုလို့ရှိရင်သူကဘလို့အခြေအနေကိုစိုးသွားသည့်ဖြစ်စဉ်သူကမတုံ့လောက်ဘူးသူကတော့ခက်အေးတဲ့ဆိုကောင်းအေးတဲ့ဆိုတော့ကစားနိုင်တယ်နောက်တစ်ခုကဥပမာသူဆက်ချုံနေတဲ့ခါမျိုးမှာဒီ grand slam မှာပေါ့လေကျန်တဲ့3ဆက်ကိုပြန်နိုင်အောင်ကစားနိုင်တဲ့ဟာကလည်းစီးရင်အင်းနဲ့တော့အတိအကျမပြောနိုင်ပါဘူးလို့ဂျိုကိုဗစ်ကတော့လူတကာနဲ့စားတယ်ဆိုတာတော့အမှန်ပဲဒီအခု US Open တိုက်ပွဲမှာဆိုလို့ရှိရင်သူက3ချိန်လဲသွားတာတွေ့ရတယ်သူကအသက်ကိုဒီ35 36ရှိနေတဲ့အရွယ်မှာ hard court ဝင်မှာလဲတယ်ဆိုတာကနည်းတဲ့တာမဟုတ်ဘူးဒါပေမဲ့လို့သူကဒီနေရာမှာပြင်ချင်သေးသွားလို့ဒီကရောက်လို့ပဲဆိုတော့စိတ်ထားမျိုးနဲ့ကစားရဲဆိုတာကရှင်းနေတာပဲသူ့ရဲ့ကြိုးစားမှုစောမကဇွဲကျွမ်းကျင်မှုစတဲ့အချက်တွေအားလုံးပေါ်ပြီးတော့သူကဒီလိုရရှိသွားတာဖြစ်တယ်လို့ထင်ပါတယ
်ဒီနေ့တန်နစ်ပြိုင်ပွဲတွေဘက်မှာတော့လူငယ်တွေတဲကကာလော့စ်အယ်လ်ကာရက်စ်နဲ့ယာနစ်ဆင်နယ်တို့တက်လာခဲ့ပြီးတော့အယ်လ်ကာရက်စ်ကတော့ဝင်းဘောဒန်မှာဂျိုကိုဗစ်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဂျိုကိုဗစ်ကတော့အယ်ကရက်စ်ဟာသူကစားဘူးသမားတွေထဲမှာအပြည့်ပြည့်စုံဆုံးကစားသမားဖြစ်တယ်ဆိုပြီးတော့လဲချီချူးလိုက်ပါတယ်ခင်ဗျာမျိုးစမီတန်နစ်ပြိုင်ပွဲတွေဘက်မှာတော့ Grand Slam 4ခုမှာ Champion 4ယောက်ထွက်ပေါ်လာခဲ့ပါတယ် Australia Open မှာ Arina Sabalenka ပြင်သစ် Open မှာ Iga Swiatek Wimbledon မှာ Makeda Vondrousova နဲ့ American Open မှာတော့ဆဲဂျော်တက်ကစားသမား Coco Gauff တို့ Champion ဖြစ်သွားခဲ့ပါတယ်ဒီထဲမှာ Swiatek ကလွဲပြီးတော့ Champion 3ယောက်ကတော့ Grand Slam Major Player ကိုအခုနှစ်မှာပထမဆုံးအကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာ အာရှဘက်ကအင်္ဂါပြိုင်ပွဲတွေမှာတော့ဒီနေ့မှာတော့အရှေ့တောင်အာရှနဲ့အာရှအင်္ဂါပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်။32ကြိမ်မြောက်အရှေ့တောင်အာရှအင်္ဂါပြိုင်ပွဲကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာမေလ5ရက်နေ့ကနေ18ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီဒီကြိမ်မှာထူးခြားတာကတော့အရှေ့တောင်အာရှအင်္ဂါပြိုင်ပွဲကို1959ခုနှစ်ကနေနှစ်နှစ်တကြိမ်ကျင်းပလာခဲ့ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံအတွက်တော့ဒါကအရှေ့တောင်အာရှအင်္ဂါပြိုင်ပွဲကိုအရှင်းဖြစ်နေပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာဂဇန်နီ19မြို့မှာကစားသမား400ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ရွှေ22ခု၊ငွေ25ခု၊ချေး68ခုနဲ့အဆင့်10ပဲရခဲ့ပါတယ
်။ဟာမြန်မာကနန်းချွန်ပေါ့နော်နန်းချွန်လို့ခေါ်တဲ့အဲဒီတောင်ပိုင်းတရုတ်ပြည်တောင်ပိုင်းလက်ပိုင်းပေါ့နော်အဲဒီကစားသမားမှာတတိယရာပေါ့နော်ပြီးရော2ယောက်အတွေ့အတိုင်း2ယောက်အတွေ့အတိုင်းဆိုတော့သူကတော့အတိုက်ပုံလာပေါ့နော်အဲမှာ2ယောက်တွေ့ရှိမယ်3ယောက်ပဲရှိမယ်အဲ့လိုမျိုးသူတို့နိုင်ငံနဲ့သူတို့တွဲလူကြီးနေပေါ့နော်အဲမှာမှညီမတို့က2ယောက်အတွဲတိုက်ပွင့်ပြိုင်ခဲ့ဆိုပြတဲ့စမတ်တို့တွေတသိစီကြရပေါ့
မြန်မာနိုင်ငံကရခဲ့တဲ့ရွှေစိတ်တွေထဲမှာတော့ချင်းလုံးက6ခု၊ဝိုဗီနန်က4ခု၊ဘီလျက်က3ခု၊အာနက်စ်လို့ခေါ်တဲ့ဖိလစ်ပိုင်ရိုးရာတိုင်းက2ခု၊တိုက်ကွန်ဒို4မှဝူရှူရိုးရာလေးခွန်ဘိုကာတောလို့ခေါ်တဲ့ခမာရိုးရာတိုင်းနဲ့ပီတန်းကြောက်တိုးပြတို့ကနေရွှေစိတ်တစ်ခုစီရရှိခဲ့ပါတယ်စီးကိန်းဘောလုံးပွဲတွေဘက်မှာတော့အမျိုးသားဘက်မှာအင်ဒိုနီးရှားကပထမ၊ထိုင်းကဒုတိယ၊ဗီယက်နမ်ကမြန်မာကိုနိုင်ပြီးတတိယရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ဗီယက်နမ်ကပထမ၊မြန်မာကဒုတိယ၊ထိုင်းကတတိယရသွားခဲ့ပါတယ်ပြိုင်ပွဲပြီးမှာတော့ဗီယက်နမ်က136ခုနဲ့ပထမထိုင်းက108ခုနဲ့ဒုတိယအင်ဒိုနီးရှားက88ခုနဲ့တတိယရပြီးတော့အင်ရှင်ကမ္ဘောဒီးယားကတော့ရွှေ82ခုနဲ့အဆင့်လေးရခဲ့ပါတယ်ခင်ဗျာသက်ကိုကြိမ်မြောက်အာရှအကစားပြိုင်ပွဲကိုတော့တရုတ်နိုင်ငံဟန်ကျိုးမြို့မှာစက်တင်ဘာ23ရက်နေ့ကနေအောက်တိုဘာ10ရက်နေ့ထိကျင်းပခဲ့ပြီးတော့အာရှနိုင်ငံ45နိုင်ငံကအကစားသမားပေါင်း12,000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ကိုဗစ်ကရောဂါကြောင့်ငိုကျင်းပဖို့စီစဉ်ထားရတဲ့တနည်းနောက်ဆုံးပြီးတော့ကျင်းပကြတာလည်းဖြစ်ပါတယ်။ဒီပြိုင်ပွဲမှာမြန်မာနိုင်ငံကတော့ဘောလုံး၊တိုက်ကွန်ဒို၊ဝူရှူ၊ပိုက်ကျော်ချင်း၊ရိုးရာလင်း၊မြားပြင်းနဲ့ e-sports အကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အမျိုးသားပိုက်ကျော်ချင်း၄ယောက်အတွက်အသင်းလိုက်မှာရွှေစိတ်တစ်ခုရခဲ့ပြီးတော့ရိုးရာလင်းပြိုင်ပွဲအမျိုးသမီး12ယောက်မီတာ900နဲ့အမျိုးသားမီတာ1000ပြိုင်ပွဲတွေကနေခြေစိတ်တစ်ခုရပြီးတော့အဆင့်29ချိတ်ခဲ့ပါတယ်။အကစားပြိုင်ပွဲတွေမှာစုစည်းရယူနိုင်ခဲ့တဲ့အပေါ်မှာဝမ်းမြောက်ဂုဏ်ယူမိတယ်လို့မြန်မာနိုင်ငံလေလောအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းထိုင်မင်းကပြောပါတယ
်ပြိုင်ပွဲရဲ့မီတာကတော့မီတာ900ပြိုင်ပွဲပေါ့နော်မီတာ900မိန်းကလေးပြိုင်ပွဲမှာကျွန်တော်တို့အုပ်စုနှစ်စုခွဲပြီးတော့ရှင်ပြိုင်တဲ့နေရာမှာမြန်မာကအုပ်စုမှာဒုတိယရရှိခဲ့တဲ့အတွက်ကြောင့်ပြန်ပြီးတော့ကျွန်တော်တို့ semi final တပွဲကိုထပ်ပြီးတော့ပြန်လှော်ရပါတယ်လှော်တဲ့ချိန်မှာ semi final မှာ final တက်ပြီးတော့အခု final 6သင်းမှာနောက်ဆုံးမြန်မာအနေနဲ့တတိယခြေစစိတ်ကိုရရှိခဲ့တာဖြစ်ပါတယ်။ဟိုအင်အားကြီးပြိုင်ပွဲတွေထဲမှာစုရရှိဖို့ဆိုတာတော်တော်လေးကျွန်တော်တို့မြန်မာအသင်းကခက်ခဲနဲ့ဒါရှင်ပြိုင်ခဲ့ရတာဖြစ်ပါတယ်။အခုလိုခက်ခဲတဲ့ပြိုင်ပွဲမှာစုတစိတ်တစ်ခုစတင်ရရှိခဲ့တာတွေ့ကျွန်တော်တို့အတွက်အရန်ကိုပျော်ရွှင်စေပါတယ်။ဒီကတော့ကျွန်တော်တို့မြန်မာအကစားပြားအကစားနည်းလိုက်မှာတော်တော်လေးကိုကျွန်တော်တို့ကြာဆင်းလာတာဖြစ်တယ်။အဲ့ဒီအတွက်ကိုနိုင်တဲ့ဘက်ကနေကစားသမားရောအုပ်ချုပ်သူရောအဖွဲ့ချုပ်ဥက္ကဋ္ဌတွေရောဒါကိုနိုင်နဲ့ကိုဆောင်ရွက်ပေးနိုင်တဲ့ဟာမှန်သမျှကိုနိုင်ငံနဲ့ပြည်သူအတွက်ကိုစူးစမ်းပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့အကြောင်းလေးနဲ့အဲ့ပုံမှာရရှိတဲ့အမြင်မှုကိုလည်းကျွန်တော်တို့အများနဲ့ဂုဏ်ယူပြီးတော့ဝမ်းမြောက်သွားမယ်ဆိုတာလေးကိုလည်းအသိပေးချင်ပါတယ်ခင်ဗ
ျ19ကြိမ်မြောက်အာရှအကစားပြိုင်ပွဲမှာတော့အရှင်ပြည်ထောင်နိုင်ငံကရွှေ200တခုငွေ120ခုကျေး80ခုနဲ့ပထမရပြီးတော့ဂျပန်နိုင်ငံကတော့ရွှေ52ခုငွေ68ခုကျေး69ခုနဲ့ဒုတိယတောင်ကိုရီးယားကရွှေ42ငွေ59ကျေး89နဲ့တတိယရခဲ့ပါတယ်ခင်ဗျာကောက်တီးပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ကမ္ဘာကောက်တီးပြိုင်ပွဲရဲ့ကြီးလေးကြီးလို့ခေါ်တဲ့ Major Flash 4ခုမှာဒီနေ့မှလည်းချန်ပီယံ4ယောက်ထွက်ပေါ်ခဲ့ပါတယ် Damascus ကောက်တီးပြိုင်ပွဲမှာတော့ Spain နိုင်ငံသား John Ram ကသမရိုက်ချက်တဲ့12ချက် Shot ရိုက်ပြီးတော့ American က Brook Koepka ထက်4ချက်အသာနဲ့ပိုးဆွဲသွားခဲ့ပါတယ် USPGA ကောက်တီးပြိုင်ပွဲမှာတော့ Brooks Koepka ကသမရိုက်ချက်တဲ့6ချက် Shot ရိုက်ပြီးတော့ပိုးဆွဲသွားခဲ့သလို Major Flash ကိုလည်း5ချိန်မြောက်ရလိုက်တာဖြစ်ပါတယ် American Open ကောက်တီးပြိုင်ပွဲမှာတော့ American က Wyndham Clark ကနိုင်ရပြီးပထမဆုံး Major Flash ကိုရသွားခဲ့သလို British Open လို့ခေါ်တဲ့ The Open Champion ပြိုင်ပွဲမှာတော့ American က Brian Harman ကအနိုင်ရပြီးတော့သူ့ရဲ့ပထမဆုံး Major Flash ကိုရသွားခဲ့ပါတယ်လုံးခဲ့တဲ့9နှစ်အတွင်းမှာကျင်းပခဲ့တဲ့ Major Flash ကောက်တီးပြိုင်ပွဲတွေမှာတော့ဘယ်ကစားသမားကမှတစ်နှစ်ထဲမှာ Flash နှစ်ခုကိုမရခဲ့ပါဘူး။ဒ နောက်ဆုံးအကြိမ်တနည်းထဲမှာဖလားနှစ်ခုရခဲ့တာကတော့2018တုန်းကဖြစ်ပြီးတော့အဲ့တုန်းက Brooks Koepka က USPGA နဲ့ US Open နှစ်ခုကိုတနည်းထဲမှာဘိုးဆွဲခဲ့တာဖြစ်ပါတယ်။ခေါင်းသီးပြိုင်ပွဲတွေဘက်ကဒီနေ့မှနောက်ထပ်ထူးခြားတဲ့ပြိုင်ပွဲတစ်ခုကတော့ American နဲ့ဥရောပကြားနှစ်နှစ်တစ်ကြိမ်ကျင်းပတဲ့ Ryder Flat ခေါင်းသီးပြိုင်ပွဲဖြစ်ပြီးတော့ဒီနေ့ပြိုင်ပွဲကိုတော့အီလီနိုင်ငံရောမမြို့မှာကျင်းပခဲ့ပြီးဥရောပအသင်းက American ကို16မှတ်ခွဲ17မှတ်ခွဲနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဥရောပအသင်းနိုင်ရသွားတာကြောင့်ဥရောပအသင်းဟာအမေရိကန်ကိုဥရောပမြေပေါ်မှာရှုံးပွဲမရှိတဲ့စံချိန်ကိုလည်းနှစ်30ကြာဆက်ပြီးတော့ထိန်းနိုင်လိုက်ပါတယ်ခင်ဗျာ။ဒီကုန်ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အခုနှစ်မာရသွန်ပြိုင်ပွဲတွေဘက်မှာအမျိုးသားဘက်မှာရောအမျိုးမျိုးဘက်မှာပါကမ္ဘာစံချိန်တစ်တွေတင်နိုင်လိုက်ကြပါတယ်။စက်တင်ဘာလကကျင်းပခဲ့တဲ့ဘာလင်မာရသွန်မှာအီသီယိုးပီးယားနိုင်ငံက SFR ကဘီဘီမာရသွန်မှာ2:17:53နဲ့အရင်စံချိန်ထက်1မိနစ်ကျော်လောက်ပုံမြန်ပြီးတော့ကမ္ဘာစံချိန်အစ်ကိုတင်လိုက်ပါတယ်အမျိုးသမီးမာရသွန်မှာကမ္ဘာစံချိန်အစ်ကိုတင်လိုက်တယ်လို့အမျိုးသားမာရသွန်ဘက်မှလည်းကမ္ဘာစံချိန်အစ်ကိုထင်နိုင်လိုက်ပါတယ်ကင်ညာနိုင်ငံက Kevin Kiptum ကအမေရိကန်နိုင်ငံကချီကာဂိုမာရသွန်မှာစုစုပေါင်း2:35စက္ကန့်ပြေးပြီးတော့ကမ္ဘာစံချိန်အစ်ကိုထင်လိုက်တာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကအားသားပြိုင်ပွဲဘက်ကိုကြည့်ရရင်တော့ NBA ဘတ်စကတ်ဘောပြိုင်ပွဲမှာတော့ Denver Nuggets အသင်းက48နှစ်အကြာမှာတစ်ကြိမ်ပြန်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ Denver Nuggets နဲ့ Miami Heat အသင်းတို့ Final ကစားကြတာမှာ Denver က၄ပွဲတစ်ပွဲနဲ့နိုင်ပြီးတော့ NBA ချန်ပီယံဖြစ်သွားခဲ့တာပါ။အချိန်ထဲမှာပဲ Miami Heat အသင်းမှာကစားနေတဲ့ LeBron James ဟာ NBA ဘတ်စကတ်ဘောပြိုင်ပွဲသမိုင်းတစ်လျှောက်မှာအမှန်အများဆုံးရအောင်ဂိုးသွင်းပြီးတော့စံချိန်အသစ်တစ်ခုကိုတင်လိုက်ပါတယ်။LeBron James ဟာ1984ခုနှစ်ကကရန် Abdul Jabbar အမှတ်ပေါင်း 38,388 မှတ်နဲ့အများဆုံးတင်ထားခဲ့တဲ့စံချိန်ကိုချိုးပြီးတော့နောက်ထပ်စံချိန်အစ်တစ်ခုကိုတင်လိုက်တာဖြစ်ပါတယ်။ Super Bowl လို့ခေါ်တဲ့ American League ဘောလုံးပွဲနောက်ဆုံး Final မှာတော့ Kansas City Chiefs အသင်းက Philadelphia Eagles အသင်းကို38-35မှတ်နဲ့ပုဂ္ဂာတိကအနိုင်ရပြီးတော့ Lombardi စုဖလားကြီးကိုရသွားခဲ့ပါတယ်။ဒါဟာ Kansas City အသင်းအတွက်တော့၄နှစ်အတွင်းမှာ Super Bowl Champion ဆုကိုဒုတိယအကြိမ်ရလိုက်တာဖြစ်ပါတယ်ခင်ဗျာ
Good morning guys I'll get to the point right away I'm retiring for good
အချိန်နှင်းမှာပဲ American အမျိုးသားဘောလုံးသမိုင်းမှာအကောင်းဆုံးကစားသမားလို့သတ်မှတ်ထားကြတဲ့နာမည်ကြီး Tom Brady ဟာ American ဘောလုံးပွဲတွေမှာနှစ်ပေါင်း20ကြာကစားပြီးတဲ့နောက်ကစားသမားဘဝကနေအနားယူလိုက်ပြီးဆိုတာတင်ပြရနေပဲအခုနေ့ရဲ့အောက်သားအနှစ်ချုပ်အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
နှစ်တကူအထူးစီစဉ်ဖြစ်နေကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအထူးစီစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်မှာမြေပြင်ထိုးစစ်ဆက်ပြီးတိုးချက်သွားမယ်လို့အစ္စရေးအရာရှိတွေကပြောဆိုထားပြီးတဲ့နောက်လေကြောင်းကနေလည်းဆက်လက်ထိုးစစ်ဆင်နေတဲ့အတွက်အရက်သားတွေဘေးကင်းလုံခြုံရေးကုလသမဂ္ဂကစိုးရိမ်နေပါတယ်။ရှမ်းမြောက်မူဆယ်105မိုင်ကုံသွေးရေးဆောင်မှာရှိတဲ့မိုင်းယူကျေးရွာမှာဒီဇင်ဘာ26ရက်နေ့ကလက်နက်ကြီးကြားရပောက်ကွဲခဲ့တဲ့အတွက်ဒေသခံ3ဦးသေဆုံးခဲ့ရတယ်လို့ရှမ်းမြောက်လူမှုကူညီအဖွဲ့တခုရဲ့တာဝန်ခံက VOA ကိုပြောပါရတယ်။ရခိုင်ပြည်နယ်ရှေဟောင်းရင်ကျေးမှုမြို့တော်ဖြစ်တဲ့မြောက်ဦးမှာလည်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအရက်သားအနည်းဆုံး5ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရတယ်။မြောက်ဦးမြို့ပေါ်ရခိုင်ရဲတပ်ရင်းကိုတော့ရခိုင်တပ်တော် AA ကတင်ပိုက်လိုက်ပြီလို့ကြေညာထားပါတယ်။အင်ဒိုနီးရှားအနောက်ဘက်အကြဆုံးပြည်နယ်တွေကယာနဲ့ချီတဲ့တက္ကသိုလ်ကျောင်းသားတွေဟာရိုဟင်ဂျာတွေနေထိုင်တဲ့ယာယီခိုးလုံရနေရာတခုကိုဝင်ရောက်စီးနှင်ပြီးပြည်နယ်နဲ့ပေးဖို့ဒီကနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonas Kamin နဲ့ Robert Best တို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်တကူကာလအခါသမယမှာ VOA ရဲ့သောရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှဘေးပရာဝေးကွာလို့လူရဆန္ဒတွေပြကြပါသေးရှင်။
Thank you.
This program